ာသောကုသိုလ်ကံစေတနာတို့ကြောင့်မိမိတို့သည်တောင့်တအပ်သောမြတ်ဉာဏ်ပုညနိဗ္ဗာန်ကိုဉာဏ်စွာရောက်ရှိအောင်ချင်းချာအချုပ်ကိုအထောက်ပံ့နေပုဂ္ဂိုလ်ကြီးဖြစ်ပါသည်ကေတရားမဟောမီပေါ်လေတကယ်တော့ဦးဇင်းဒီနေ့တရားဟောရမယ်လို့မသိပါဘူးဘုရားဘာလာငယ်တော်ရောက်နေတယ်ရောက်နေတဲ့အတွက်ကြောင့်ဘုရားဆစ်ပြီးတဲ့အခါကျရင်တပည့်တော်ခေါ်လာမယ်နည်းနည်းလေးတရားစကားလေးပြောပြပါလို့ပြုတယ်ဦးဇင်းကိုနေ့လည်ကဆောက်ထားပါတယ်ဦးဇင်းလည်းဒီနေ့တော့စနေနေ့ဆိုတော့တရားဆစ်တာသွားပြီးမယ်နဲ့တူတယ်လို့ခေါ်လာခဲ့ပါလို့ခေါ်လာခဲ့တော့လည်းနည်းနည်းစကားလေးပါပြောရတာပေါ့တွေ့လည်းတွေ့ကြတာပေါ့ဒါလောက်ပဲဦးဇင်းပြောလိုက်တာပါဒီနေ့တရားဟောမှာလည်းလုံးမသိပါဘူးနော်ဒီတရားတော့အားလုံးကစီစဉ်ပြီးသားဖြစ်နေတယ်ဦးဇင်းမဟုတ်ပဲနဲ့ထွက်သွားလဲမကောင်းဖြစ်နေတယ်ဦးဇင်းရဲ့ဆရာဖြစ်တဲ့ဦးတိလကလည်းပဲအားလုံးကိုမိသားပြီးပြီလို့ပြောပါတယ်ဒါစီစဉ်မှမရှိပဲနဲ့လက်တန်းဟောရမယ်တရားဖြစ်ပါတယ်နော်ဒါပေမဲ့ဒီနေ့ကဥဒမဘာသာကဘာသာအလုံးမျိုးဟောစီခြင်းတည်းလို့သူရဲ့ရည်ရွယ်ချက်ကလေးကကောင်းပါလေ။ဦးစင်းကတော့မသိဘူးပေါ့လေ။ဒီနေ့ကတော့အမေများနေလို့သူပြောပါတော့။ဒီမှာလည်းပဲရဟန်းတော်တော်များများရဲ့မိခင်တွေကရောက်ရှိနေကြတယ်လို့လည်းပြောတယ်။အဲဒီမိခင်များကလည်းမိခင်တွေနဲ့ဆက်နေတဲ့တရားလေးတစ်ခုမိခင်နဲ့သာသမီကြားမှာရှင်းတင်ရှိတတ်တဲ့ဆက်ဆံရေးလေးတွေအကြောင်းကအဲ့ဒါလေးတွေကနည်းနည်းလေးပြောပြချင်တယ်လို့တော့ဦးစင်းကိုသူပြောပါတယ်။ပြောတဲ့အခါကျတော့ဦးစင်းကိုလွန်ခဲ့တဲ့တလလောက်ကလည်းဦးစင်းရဲ့အကူကဦးစင်းရဲ့အမနဲ့ဦးစင်းရဲ့ဒူလေးကြီးကြားထဲမှာဖြစ်ပေါ်နေတဲ့ပြဿနာလေးတွေပြောပြတယ်ပြောပြပြီးတော့မိဘနဲ့သားသမီးသားဖြစ်တဲ့ဖြစ်တတ်တဲ့ဆက်ဆံရေးလေးတွေကိုတရားတစ်ပုဒ်တော့ဟောပေးပြီးတပည့်တော်စီပို့ပေးပါတဲ့ဒီနှစ်အတွင်းဟောပေးပါလို့ဦးစင်းကိုသူလျှောက်ထားခဲ့ဘူးတဲ့ဒါကြလေဟောတော့ဟောပြီးမယ်လို့ဒီလောက်တော့ပြောထားခဲ့ပါလေ။အဲ့တော့ဒီနေ့အလုံးအမိများနေကုန်တဲ့အကြောင်းပြုပြီးတော့ပေါ့နော်။ဒီကနေ့သာသမီသာရှိသင့်ရှိတတ်တဲ့မေတ္တာတရားအကြောင်းလူကြီးနဲ့လူငယ်သာရှိသင့်ရှိတတ်တဲ့ဆက်ဆံရေးမေတ္တာတရားထားသင့်ထားတတ်တဲ့မေတ္တာတရားတွေပေါ့နော်။ဒါလေးတွေကိုဒီစဉ်နေနဲ့အခြေခံပြီးတော့ရင်ထဲမှာရှိတဲ့အတိုင်းလေးပဲပြောသားလို့ပေါ့နော်။အဲ့လိုမပြောခင်လေးပါပေါ့ဦးစင်းတို့မြတ်တာအာတိတကထာလေးနဲ့ပေါ့နည်းနည်းလေးသာပြီးတော့ဦးစင်းတို့ဖွင့်လိုက်ကြတာပေါ့နော်မြတ်တာနိတာကရောလောကိသမ္မာဝတုဒုက္ခံကရောမေတ္တာတိတလရံတိဟိဒုက္ခံဒုက္ခတိတာသောသာလောကိတတဝါလီလီခုမိပောလလောကတကဘာတွင်၌မေတ္တာနိတာကရောမေတ္တာယိလူဖွေးဖြူပဝင်းဝီလာမြင့်တိတိကမ္မာတတဝါတွေအိမြစီဘုကျောပအသရိကောင်းမွန်စွာဒုက္ခံကရောသူလဲဝန္တာငါလဲဝံမြောက်အလုံးစိတ်ဝန္လန်းလာယခုချမ်းသာကိုပြုလျက်ဘာတူရန်လဲကိဝေပြီလဲမခာရေးရဖို့ကျောပအသရိထွန်းပပါစေသတည်းမေတ္တာတိတလရံတိဟိမေတ္တာဖွေလျာဣဒ္ဓဆောင်သည့်ညံဝါတို့သည်မေတ္တာဖွေလျာဣဒ္ဓဆောင်သည့်ညံဝါတို့ဖြင့်ဘုတိတာဖုံဖုံလွမ်းထုံလွမ်းမလတွေ့တိယကုံတော်ပဇာကဘာယယတိနိများစွာတတဝါပေါင်းတို့သည်ဒုက္ခံဒုကိုစိတ်ဧကဘေးရန်กว่า၍ဝန္တာတကွချမ်းသာတော်မူကြပါစေကုန်တည
်
းဒီနေ့ ဟောမယ့်တရားတော်လေးကိုမေတ္တာတရားလို့ဒီလိုပဲအနိပေးကြတယ်နော်မေတ္တာတရားအကြောင်းပြောပြီးဆိုတဲ့အခါကျတော့အနိမားနေကိုအကြောင်းပြုပြီးမိခင်တွေကိုချီးမြှောက်တော်အဖြစ်မိခင်နဲ့သာသမီတွေဇာတဲ့မှာမိဘတွေတက်ကလည်းသာသမီတွေအပေါ်မှာရှိနေပြီးဖြစ်တဲ့မေတ္တာတရားဤခင်ဒီဘက်ကဤခင်ဖခင်များဘက်ကနေပြီးတော့သာသမီတွေအပေါ်မှာရှိနေပြီဖြစ်တဲ့ယေရှုတရားဒါတွေကတော့ပြောမယ်ဆိုရင်တော့ပြောဖို့ရမကုန်တော့ဘူးပေါ့အဲ့လိုဤခင်ဖခင်တွေရဲ့ယေရှုတရားတွေကိုသိတတ်တဲ့ပုဂ္ဂိုလ်တွေလည်းလောကမှာရှိကြသလိုမိခင်ဖခင်တို့ရဲ့ယေရှုတရားတွေကိုမသိတဲ့ပုဂ္ဂိုလ်တွေလည်းပဲလောကမှာကများစွာရှိနေကြတယ်။အဲ့လိုရှိနေတဲ့အတွက်ကြောင့်လောကမှာမဖြစ်တဲ့လက်ဖြစ်တိုက်တဲ့မကြတဲ့မကြတိုက်တဲ့အနိဋ္ဌာယုံတွေလည်းလောကမှာဖြစ်နေကြတာကိုအားလုံးလည်းတစ်စိတ်တစ်ဆောင်တော့ကြားကူကောင်းကြားကူကြပါလိမ့်မယ်နော်။ထိုတော့မိဘတွေရဲ့မေတ္တာနဲ့ပတ်သက်ပြီးတော့မပြောခင်လေးဦးဇင်းတို့မိဘတွေရဲ့ယေရှုကြီးမားဘုံနဲ့မိဘတွေရဲ့ယေရှုတရားကိုပြန်လည်ဆက်နိုင်တွင်ဆိုတဲ့တရားဘယ်လိုမျိုးပြန်ပြီးတော့ယေရှုသတ်ပါမှယေရှုပြန်ကြည့်နိုင်ကြလဲဒါလေးကတော့မြတ်စွာဘုရားဟောထားတဲ့တရားတော်ဖြစ်တဲ့အတွက်ဒီတရားလေးကိုဦးဇင်းစတင်ပြီးခြေပြုပြီးတော့မှမိဘနဲ့သာသမီသားဆက်ဆံရေးအပိုင်းကိုဆက်လက်ပြီးဟောပြမယ်လို့ညီပေးပါတယ်နော်ဦးဇင်းတို့မြတ်စွာဘုရားရှင်တချင်ယဟန်တော်ကိုယန်တော်တွေကိုတရားလေးတကုတ်ဟောပြပါတယ်မြတ်စွာဘုရားဘယ်လိုဟောတလဲဆိုရင်တန်တရာခီးရဲ့ခြေအဆုံးကိုညံဖြစ်ဆင်လျောက်ရေးကြည့်မယ်ဆိုရင်လည်းပဲမတိအမတိနိုင်တဲ့အစရှိတယ်လို့မြတ်စွာဘုရားဟောခဲ့ပါတယ်။အဲ့ဒီလိုအစမရှိတဲ့တန်တရားအစမထင်တဲ့တန်တရားခီးမှာဦးဇင်းတို့တူးနဲ့တူးနဲ့မိဘရဲ့လို့မတော်ခဲ့ဘူးတဲ့ပုဂ္ဂိုလ်အမိရဲ့လို့မတော်ဘူးတဲ့ပုဂ္ဂိုလ်ဖရဲ့လို့မတော်ဘူးတဲ့ပုဂ္ဂိုလ်ကိုလိုက်ရှာနေဆိုရင်ရလွေတဲ့သဘောမရှိပါဘူး။ညီကိုမောင်နှမရဲ့လို့မတော်ဘူးတဲ့ပုဂ္ဂိုလ်ကိုလိုက်ရှာနေဆိုရင်လည်းရလွေတဲ့သဘောမရှိဘူး။အစမတင်တဲ့တန်တရာခီးမှာမိဘတော်ဆက်ခင်ဘူးတဲ့ပုဂ္ဂိုလ်တွေပါဖြစ်တတ်ပါတယ်။သာသမီအချင်းနဲ့တော်ဆက်ခင်ဘူးတဲ့ပုဂ္ဂိုလ်တွေညီမအမအကိုမောင်နှမဆိုတဲ့ဆက်နွယ်မှုနဲ့တော်ဆက်ခဲ့တဲ့ပုဂ္ဂိုလ်တွေပါဖြစ်တတ်ပါတယ်။ဒီလိုမျက်စာပြဟောပါတယ်။ဒီနေ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာမိမိတို့ရဲ့မိဘအရင်အစာတွေကိုသာလျှင်မိမိတို့ရဲ့မိဘအဖြစ်နဲ့မြင်နိုင်ကြတာကတော့အပြစ်ဆိုစရာမရှိပါဘူးမိမိတို့ကိုကျွေးမွေးပြီးတော့ပြုစုဆောင်ရှောက်လာခဲ့ကြတဲ့မိဘနှစ်ပါးဟာမိမိတို့ရဲ့မိဘကြီးလို့ဒီဘဝခဏတာရပြောမယ်ဆိုရင်မှန်တဲ့သဘောရှိပါတယ်အဲ့ဒါလို့မိဘတွေတော်ဆက်ခဲ့မှုတဲ့အကြောင်းကိုမြတ်စွာဘုရားဟောပြီးတဲ့နောက်မှာမြတ်စွာဘုရားကသတ်တိဟောတယ်လေဆိုတဲ့အခါမှာစေတယံတို့ပုဂ္ဂိုလ်တို့ဦးရဲ့ကျေးဇူးတရားတွေကိုလွယ်ကူစွာဆက်နိုင်တယ်လို့ငါဘုရားမဟောပါဘူးဒီခါမှာယံတော်တွေကဒီမြတ်စွာဘုရားကိုပြန်ပြီးတော့လျှောက်ထားကြတယ်မြတ်စွာဘုရားဘယ်ပုဂ္ဂိုလ်တို့ဦးပါလဲမြတ်စွာဘုရားဒီလိုလျှောက်ထားကြတဲ့အခါကျတော့စေတယံတို့မိခင်ဖခင်လို့ခေါ်တဲ့ပုဂ္ဂိုလ်တို့ပါပဲဒီပုဂ္ဂိုလ်တို့ဥရဲ့ကျေးဇူးတရားတွေကိုလည်းကူစွာဆက်နိုင်မယ်လို့သာပြမဟုတ်ဘူး။ဒါကြောင့်လဲဆိုလို့ရှိရင်မိဘတွေသူတော်ကသာသမီတွေကိုဆောက်ရှောက်ကြတဲ့သူတွေကြီးပြင်းလာအောင်ဆောက်ရှောက်ကြတဲ့သူတွေကျွေးမွေးကြတဲ့သူတွေဒီလောကကိုစတင်ပြီးတတ်တဲ့သူတွေဖြစ်တဲ့အတွက်ကြောင့်ပဲလို့မြတ်စွာဘုရားကလည်းမိတော်မူတယ်။အဲ့လိုလိပ်ပြီးတဲ့အခါမှာမြတ်စွာဘုရားဆက်လက်ပြီးတော့မိမိတို့ကအသက်တရာတန်းမှာလူဖြစ်လာတဲ့ပုဂ္ဂိုလ်တွေဖြစ်ကြတယ်ဆိုကြသူအသက်တရာကာလတစ်လုံးပခုံးတစ်ဖက်မှာမိကိုယ်ဆောင် ပခုံးတစ်ဖက်မှာအဖကိုဆောင်းပြီးတော့ကျူးစုလှုပ်ကျွေးကြမယ်ရေဘူးရေအေးသင့်လျော်ရာပေးပြီးတော့ခြေစုပ်လက်နဲ့ပြုပြီးနေထိုင်ကြမယ်ရင်းနေပေးမယ်လူအပ်ချက်တွေကိုဖြည့်ဆည်းပြီးတော့အနှစ်တရားပတ်လို့ကျူးစုလှုပ်ကျွေးပါတော်ညာလေးပဲရှိခဲ့ဘူးတဲ့မိဘနှစ်ပါးရဲ့ကျေးဇူးကိုလည်းကူစွာဆက်နိုင်ပြီလို့နာပြမဟုတ်ပါဘူးဒီလိုမျက်စာပြမိတော်မူတဲ့ဒီထက်လွန်ပေါ်လီရသပြကနေဆက်မိတယ်မိမိတို့ကစားနိုင်လို့မဟာပထဝီမြေကြီးကိုအုပ်ချုပ်စိုးပိုင်တဲ့မင်းစည်းစိမ်ကိုမိဘနှစ်ပါးကိုချီးမြှောက်ထောက်ပံ့ပေးမယ်ဆိုကြသူဒီလိုမင်းစည်းစိမ်ကိုချီးမြှောက်ထောက်ပံ့ပေးတော်ညာလည်းပဲရှိခဲ့ဘူးတဲ့မိဘတွေရဲ့ခြေစုပ်ကိုလည်းကူစွာဆက်နိုင်တယ်လို့နာပြမဟုတ်ဘူးဒီနေ့ကြံကြည့်လိုက်နေဆိုရင်ပေါ့လောကမှာလူတိုင်းလူတိုင်းအတောင့်တဆုံးနဲ့အဖြစ်ချင်းဆုံးအမြင့်မားဆုံးသောญาတုဌာနန္တရကိုပြောမယ်ဆိုရင်တော့မင်းစည်းစိမ်ပါပဲဒီလိုမင်းစည်းစိမ်ကဲ့သို့သောမင်းစည်းစိမ်ကိုချင်းမြောက်ထောက်ပံ့ပြီးတော့ပြိပါတော်ညာလေမိဘတို့ရဲ့ရှိခဲ့ဘူးတဲ့ဒီစုတရားတွေကိုလည်းကိုယ်စွာပြန်ပြီးဆက်နိုင်တယ်လို့ငါပြောဖို့ဘူးဒါပါကြောင့်လဲဆိုရင်မိဘတို့ဆိုတာကမိမိတို့ကိုပြည်ပင်အောင်ဆောက်ရှောက်လာတဲ့ပုဂ္ဂိုလ်တွေကျွေးမွေးလာတဲ့ပုဂ္ဂိုလ်တွေဒီလောကကိုစတင်ပြီးတော့ပြသစားတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်ပဲပြန်ပြီးကြည့်လိုက်ရင်ဆိုရင်ပေါ့ဒီလောကကိုအခင်းတို့တရားနာပြတတ်ပြီးအားလုံးစတင်ငင်ခွင့်ရကြတယ်ဆိုတာကဒီမိဘနှစ်ပါးရဲ့ကျေးဇူးကြောင့်ပါဒီလောကကြီးကိုစတင်ပြီးတော့ငင်ခွင့်ရတယ်ဆိုကြတဲ့ကမိဘတွေကဘလောက်ကျေးဇူးတည်မှနေကြပြီလဲအလွန်တရာကျေးဇူးတည်မှနေကြပါပြီနေတဲ့တောင်ကြီးဘုရားကနေပြီးပြင်းပြလာတဲ့အသည့်ဆောက်ရှောက်ကျင်းမွေးလာခဲ့ကြတဲ့ကျေးဇူးတရားတွေကိုပါဆက်လက်ပြီးကြောကြမယ်ဆိုရင်တော့နိမရန်ကြီးမားတဲ့ကျေးဇူးတရားတွေပါအဲ့လိုကြီးမားတဲ့ကျေးဇူးတရားတွေကိုညီမျိုးစုံနဲ့ပြန်လည်ပြီးတော့ချင်းမြောက်ထောက်ပံ့ပြီးတော့ကျေးဇူးဆက်ပါတော်ညာလင်းကျေးဇူးဆက်နိုင်တဲ့သဘောရှိဘူးအဲ့လိုမြတ်စွာဘုရားမိတော်မူတဲ့အခါကျတော့ယဟန်တော်တွေကလည်းမြတ်စွာဘုရားကိုကြံလည်ပြီးမေးလျှောက်ကြပါတယ်မြတ်စွာဘုရားဤကဲ့သို့သောနည်းတွေနဲ့ဤပါတို့ရဲ့ကျေးဇူးတရားတွေကိုကြံလည်ဆက်ဖို့ရကိုချင်းနိုင်ဘူးဆိုရင်ဘယ်လိုနည်းလမ်းနဲ့ကျေးဇူးဆက်မယ်ဆိုရင်ဤပါတို့ရဲ့ကျေးဇူးကိုဆက်နိုင်ပါလေဒီလိုပြန်ပြီးတော့မေးလျှောက်ကြတဲ့အခါကျတော့မြတ်စွာဘုရားကနေပြီးတော့ချက်သားရန်တို့သင်ချက်သားရန်တို့သိတယ်ဆိုရင်တော့ငါပြားရှင်မိတော်မူမယ်မိဘတွေရဲ့ရှိခဲ့ဘူးတဲ့ကျေးဇူးတရားကိုပြန်လည်ဆက်ခြင်းတယ်ဆိုရင်တော့ပြန်လည်ပြီးတော့ဆက်နိုင်တဲ့ဉာဏ်ကြီးရှိတယ်လောကမှာမိဘတချို့ရှိကြတယ်တရားတရားမရှိသေးတဲ့မိဘတွေကတရားတရားနဲ့ပြည့်စုံအောင်မိမိတို့ကအချင်းများထောက်ခံပေးမယ်ဝန်တိုခြင်းမေစရိယရှိကုန်တဲ့မိဘတွေကိုဝန်တိုခြင်းမေစရိယကင်းသွားအောင်မိမိတို့ကကြိုးစားပြီးလမ်းညွှန်ပေးမယ်ချီးမြှောက်ပေးမယ်ထောက်ခံပေးမယ်ပညာမရှိတဲ့မိဘတွေကိုပညာနဲ့ပြည့်စုံအောင်မိမိတို့ကချီးမြှောက်ထောက်ခံပေးမယ်ဆိုရင်တော့ရှိခဲ့ဘူးတဲ့မိဘတွေရဲ့ကျေးဇူးကိုဆန့်နိုင်ပါလေလို့မြတ်စွာဘုရားကနေပြီးတော့တိလိုလိုမေးမြန်းလာတဲ့ယဟန်တော်တွေကိုပြန်လည်ပြီးမိတော်မူပါရဲ့လောကမှာတတ္တတရားတတ္တတဏ္ဆိုမြတ်စွာဘုရားဟောထားတာရှိပါလေတတ္တတရားကိုဥစ္စာလို့ခေါ်ပါလေတတ္တတရားမရှိတော့တဲ့ပုဂ္ဂိုလ်ဟာဘလောက်ပဲကြီးပွားချမ်းသာနေတဲ့ပုဂ္ဂိုလ်ပင်ဖြစ်ပါစေမိမိရဲ့ကြီးပွားချမ်းသာနေတဲ့ကြီးပွားချမ်းသာမှုတွေကိုတကယ်ကိုကြီးမားတဲ့အကျိုးကြီးပွားတွေကိုဖြစ်ထွန်းလာအောင်လုပ်နိုင်တဲ့ရည်ချင်းသူ့မှာမဲ့သွားတယ်ဒါကြောင့်လေတတ္တတရားမရှိဘူးတတ္တတရားမရှိတဲ့ပုဂ္ဂိုလ်ခံခံရအကျိုးတရားကိုလည်းယုံကြည်မှုမရှိဘူးဘုရားတရားသံဃာတိဟူသောယတနာသုံးတန်အပေါ်မှာလည်းပဲယုံကြည်မှုမရှိဘူးဒါဆိုလို့ရှိရင်ဘုရားကိုစိတ်ကပ်ခြင်းတရားကိုနာယူခြင်းသံဃာတော်တွေကိုစိတ်ကပ်ပြီးတော့တရားစကားမေးမြန်းခြင်းဆိုတာသူ့မှာမရှိဘူးတခါကံကံဤအကျိုးကိုမယုံကြည်တဲ့အတွက်ကြောင့်မို့ဒါနမှုဆိုတဲ့အရာကိုလည်းသူလုပ်ချက်တော့မှမဟုတ်ဘူးသူဘဝဟာပြစ်စုံဗံကာလအဖြစ်ပြီးစဉ်ဥစ္စာတွေနဲ့ပြည်စုံနေတော်ညာလေးပဲတတ္ထာတရားဒီဟူသောဥစ္စာကချုံရင်းနေတဲ့အတွက်ကြောင့်သူဟာသူ့ရဲ့ပြစ်စုံဗံသံသာတွေကိုအချင်းဤအကျိုးနဲ့ဖြစ်အောင်လို့ လုတ်သွားနိုင်တဲ့ပုဂ္ဂိုလ်တယောက်ဖြစ်ပြီးတော့လောကကြီးကနေထွက်ခွာသွားနိုင်တဲ့ပုဂ္ဂိုလ်မဖြစ်နိုင်ဘူးနော်ဖြစ်နိုင်တယ်နော်ဒါကြောင့်မို့တရားတရားမရှိသေးတဲ့ပုဂ္ဂိုလ်တွေကိုတရားတရားနဲ့ပြည့်စုံလောက်အောင်သာသမီဖြစ်တဲ့ပုဂ္ဂိုလ်တွေကကြိုးစားပြီးတော့လမ်းညွှန်ညှိနှိုင်းပေးဖို့တူတယ်ဓမ္မိဘရဲ့ရှိခဲ့ပြုတဲ့ကျေးဇူးကိုပြန်လည်ဆက်တဲ့အနည်းပေါ့အလုံးစုံသိတော်မူတဲ့ဘုရားရှင်ကဲ့သို့သောသူတော်ကောင်းကြီးပေါ်ထွန်းလာတဲ့အတွက်ကြောင့်သိနိုင်တဲ့နိလန်းပါလောကလူသားတွေပြန်လည်ကျေးဇူးဆက်နေတဲ့နိလန်းတွေဟာမိမိတို့ရဲ့မိဘတွေကိုပြန်လည်ပြီးတော့ကျေးဇူးဆက်တယ်လို့ပြောနိုင်ကြပြီနဲ့မိဘတွေဘက်ကလည်းနှလုံးသွင်းမမှန်ဘူးဆိုလို့ရှိရင်ဥစ္စာပစ္စည်းတွေနဲ့ပြည့်စုံအောင်ချီးမြှောက်ထောက်ပံ့ပေးခြင်းဒီပင်လည်းသူတို့ရဲ့လောဘဒေါသမောဟတွေကိုပို့ပြီးတော့တိုးပွားလာအောင်လုပ်ပေးတာနဲ့တူသွားနိုင်တဲ့အတွက်ဒီပစ္စည်းဥစ္စာကာမဝတ္ထုပစ္စည်းအစုစုတွေမှာတွေတာတက်မဲ့နေတဲ့စိတ်တွေတို့ပွားခဲ့တယ်ဆိုရင်ဒီလိုသိကြောက်တို့ဟာကောင်းရာသူတွေကိုရောက်နေကြတာမဟုတ်ပါဘူးဒါကြောင့်ဒီလိုမျိုးဥစ္စာပစ္စည်းတွေကိုချင်းမြောက်ထောက်ခံပြီးတဲ့နောက်မှာတရားတရားနဲ့ပြည့်စုံအောင်မိမိတို့ကဆက်လက်ပြီးတော့ဂျိုးပန်းကြနေဆိုရင်တော့မိဘတွေရဲ့ပြည့်စုံကိုတစ်ပိတ်တစ်ပိုင်းအားဖြင့်ဆက်နိုင်တဲ့သဘောတရားကြီးရရှိအားရမှာဖြစ်တယ်နော်ဒီတဲ့ကံမှာဝန်တိုခြင်းမိတ္တရာရှိနေကြတယ်သေကံဆွန်ကျဲလိုတဲ့စိတ်တည်းမရှိဘူးပစ္စည်းဥစ္စာတွေတဲဝချမ်းသာနေတော့ညာလဲတဲ့သရာတရားကလည်းခေါင်းပါနေတယ်။ဝန်တိုခြင်းမေတ္တရာတရားတွေကလည်းရှိနေကြတယ်ဆိုရင်ဒီမိဘတွေရဲ့ပစ္စည်းဥစ္စာတွေဟာဒီနေ့မိမိတို့ရှာဖွေပြီးတော့ပြုစုပြောထောင်ပေးထားတဲ့ထောက်ပံ့ပေးထားတဲ့ဥစ္စာပစ္စည်းတွေဟာသူတို့နဲ့တဘာတွေပါသွားကြမှာမဟုတ်ဘူး။ဒါဆိုရင်သူတို့ရဲ့ဘဝရရှိခြင်းဟာအချင်းဤတော်ရရှိခြင်းကဲ့သို့ဖြစ်သွားနိုင်တဲ့အတွက်ဝန်တိုခြင်းမေတ္တရာရှိကုန်တဲ့မိဘတွေကိုဝန်တိုခြင်းမေတ္တရာခင်းအောင်မိမိတို့ဘက်ကချီးမြှောက်ထောက်ပံ့နိလန်းတွေပေးပြီးကြိုးစားပေးကြဖို့လိုတယ်။ဒါမျက်စွာပြချင်းပေးတဲ့နိလန်းတစ်ခုဖြစ်ပါတယ်။နောက်တစ်ခု။ပညာကင်းနေတဲ့မိဘတွေလောကမှာရှိကြတယ်။ပညာကင်းနေဆိုတဲ့အပိုင်းမှာကလောကပညာကိုကြောချင်းမဟုတ်ပါဘူး။လောကပညာမှာမိဘတွေကသာသမီတွေတဲ့ပိုပြီးတာလွန်နေတဲ့မိဘတွေနဲ့ရှိကြပါရဲ့။သာသမီအောက်ကနေကြနေတဲ့ပညာရည်ချင်းရှိတဲ့လောကပညာတွေရှိတဲ့မိဘတွေလည်းလောကမှာရှိနေကြတယ်။ရသဗျာရှင်သူလိုတဲ့ပညာဆိုတာကဝိပဿနာပညာမဲ့ပညာကိုဆိုခြင်းတာဖြစ်ပါတယ်။အဲ့လိုဝိပဿနာပညာမဲ့ပညာကိုဘယ်လိုပုံစံနဲ့မြတ်စွာဘုရားရှင်ကမိဘတွေကိုသာသမီဖြစ်တဲ့ပုဂ္ဂိုလ်တွေကပြန်လည်ပြီးတော့ချီးမြှောက်ဖြေခြင်းတည်းလေ။မိမိတို့ဒီရခဲ့တဲ့ဒီဘဝလေးကိုရထားကြပြီ။ရခဲ့တဲ့ဒီဘဝလေးကိုရထားတဲ့အချိန်လေးမှာရခဲ့တဲ့သီလသမာဓိပညာကျင့်စဉ်ဆိုတဲ့ကျင့်စဉ်သုံးရအကျင့်တွေကိုမိမိတို့ကလက်တွေ့စနစ်တကျကျင့်ကြံအကျိုးကိုအထုတ်လိုက်လို့ဝိပဿနာတွေရဲ့အဆုံးမှာမေညာပူညာတို့ကပေါ်လာခဲ့ပြီးတော့သတ္တင်္ဂရတ္တနိဗ္ဗာန်ဆိုတဲ့ငြိမ့်တချမ်းသာကြီးကိုမျက်မှောက်ပြုနိုင်တဲ့ဘဝကိုရရှိသွားကြပြီ။အဲ့ဒီခါမှာမိဘတို့ကမိမိတို့ထိုးထင်းပြီးသိထားတဲ့တရားတော်တွေပြန်လည်ပြီးတော့မျှဝေပြီးမယ်၊တိုက်တွန်းမယ်၊အားပေးမယ်မိခင်ပါခင်တို့လောကမှာရှိတဲ့တရားတွေအလုံးဟာအနိစ္စသဘောသာမှန်တယ်ဒုက္ခသဘောသာမှန်တယ်အနတ္တတရားတွေကြီးတာဖြစ်တာလေဒီတရားတွေပေါ်မှာတွေ့တာတက်မှတ်နေတဲ့စိတ်တွေကြောင့်ဒီတရားတွေကိုသင်္ကတတရားလို့ခေါ်တဲ့ပြုပြင်စည်ရင်မှုကြောင့်ဖြစ်ပေါ်နေတဲ့ဒီတရားတွေပေါ်မှာတွေ့တာတက်မှတ်နေတဲ့စိတ်နဲ့ဒီကနေ့အချိန်မှာဒီလိုစိတ်တွေကအကျိုးပေးခဲ့ရင်တော့မိဘတွေဒုက္ခရောက်ကြလိမ့်မယ်ဒါကြောင့်အနိစ္စဒုက္ခအနတ္တတရားစင်စစ်ဧကံဖြစ်နေတဲ့ဒီတရားတွေအပေါ်မှာဝိပဿနာပညာမြတ်ပညာတွေဖြစ်ပေါ်လာအောင်မိဘတို့ကြိုးစားကြပါသီလသမာဓိပညာသိခါကိုမိမိဖြစ်တဲ့ကဲ့သို့သူတို့ကိုဖြစ်ဖြစ်အောင်မိမိတို့ကတိုက်တွန်းပြီးတော့ဖြေယုံပြီးတော့ကြိုးစားကြမယ်ဆိုရင်အဲ့လိုကြိုးစားလိုက်တဲ့အတွက်ကြောင့်သူတို့ရဲ့ပါရမီအားလျော်စွာသီလတွေကိုဖြည့်တင်ကြမယ်သမာဓိတွေကိုထူထောင်ကြမယ်သမာဓိဒီဟူသောမြေပေါ်မှာယက်တည်ပြီးတော့ယုတ်ဒီနံတွေကိုသိသိမယ်။ចောင်းတရားជូរတရားတွေကိုသိသိပြီးတော့မြို့နံចောင်းជូរတရားတွေအပေါ်မှာនិតាទុក္ခအနတ္တလက္ခဏာဤသုံးတန်တင်ပြီးတော့တွင်တွင်ကြီးဝိပဿနာရှုနိုင်လို့ပါရမီအားလျော်စွာဝိပဿနာဉာဏ်တွေရဲ့အဆုံးမှာမေညာကိုဉာဏ်စိုက်ခဲ့တယ်ဆိုရင်ဒါဆိုရင်တော့မိမိတို့ဟာမိဘတို့မိမိတို့အပေါ်မှာရှိပြီးဖြစ်တဲ့ကျေးဇူးတရားတွေကိုဆက်ပြီးဖြစ်သွားပြီ။ ဒီလိုနီးနဲ့ဂျေစုသတ်ချင်းကိုသာလင်ဂျေစုဆက်နိုင်တဲ့နီးလို့မြတ်စွာဘုရားရှင်မိတ်တော်ပူပါတယ်။တခြားတစ်ပါးသောနီးလန်းတွေကတော့တန်တရာခီးမှဂျင်းလေเจ้าနဲ့တန်တရာခီးမှမြုပ်เจ้าမျောเจ้าလမ်းတွေသာဖြစ်နိုင်တဲ့အတွက်ဒီလိုနီးလန်းတွေကတော့မြတ်စွာဘုရားရှင်ချီးမွမ်းတဲ့နီးလန်းတွေဟုတ်ကြပါဘူး။ဒါပေမဲ့ပြန်ကြည့်လိုက်တဲ့အခါကျတော့လောကရှိတဲ့မိဘနှစ်ပါးပုဂ္ဂိုလ်တွေကလည်းပဲသာသမီတွေကိုလောကထဲမှာပျော်မွေ့နေတာကိုပဲကြည့်ချင်ကြတယ်၊မြင်ချင်ကြတယ်။မိမိတို့ကိုလည်းဥစ္စာပစ္စည်းတွေနဲ့ချီးမြှောက်ထောက်ပံ့တာကိုပဲမိတို့ကလည်းလိုချင်ကြတယ်၊မြင်ချင်ကြတယ်။ဒါဆိုလို့ရှိရင်မိမိတို့ရဲ့အဲ့ဒီလိုမျိုးအယူအဆမြင်တွေဟာဖြစ်တင်ဖြစ်တတ်တဲ့အမြင်တွေဟုတ်မဟုတ်ဆိုတာမြတ်စွာဘုရားရှင်ပြတဲ့ဒေသနဲ့တော့တန်းပြီးကိုလိုနေ။မိမိတို့ရဲ့သာသမီတွေတရားစခန်းဝင်ကြပြီ၊ဒီလရှင်ဝင်ကြပြီ၊ယဟန်ကြီးပြုကြပြီ။ဒါဆိုလို့ရှိရင်မိမိတို့ရဲ့သာသမီတွေရဲ့လုပ်ငန်းတွေဟာအင်မတန်မြင့်မြတ်နေတဲ့လုပ်ငန်းတွေပဲ။မြတ်စွာဘုရားရှင်ချီးမွမ်းတော်မူတဲ့ဘုရားသခင်တော်ရိယာတော်ကောင်းတွေချီးမွမ်းတဲ့လမ်းကြောင်းတွေငါသားတော်တွေငါသမီးတော်တွေလိုက်သွားကြပြီဒီလိုနားလည်ဖို့ဆိုရင်။တခါမိဘတို့ရဲ့ကျေးဇူးတွေလွန်တရာကြီးမားလာလို့လောကနီလန်းမျိုးစုံနဲ့ကျေးဇူးဆက်တော်ညာလေကျေးဇူးမတည်နိုင်ဘူး။တရာတရားမရှိသေးတဲ့ပုဂ္ဂိုလ်တွေတရာတရားပြည့်စုံအောင်ဝန်တိုခြင်းမေတ္တရာရှိကုန်တဲ့မိဘတွေဝန်တိုခြင်းမေတ္တရာခင်အောင်ဝိပဿနာပညာမေတ္တညာတွေမရှိသေးတဲ့မိဘတွေကိုဝိပဿနာပညာမေတ္တညာတွေရှိအောင်မိမိတို့ကကြီးမြတ်ထောက်ပံ့ဉာဏ်ဉာဏ်တွေပေးပြီးတော့ကြိုးစားပေးမယ်ဆိုရင်သူတို့ကလည်းလိုက်လံလုပ်ကြလို့ကြိုးစားကြလို့တကယ်လို့မဲ့ညာပူညာစိတ်သွားတဲ့အခါမှာမိဘတို့ရှိခဲ့ကူးတဲ့ကျေးဇူးတွေကိုဆန့်နိုင်တယ်သက်သာပြားရှင်မိတော်ဘုခင့်တဲ့စကားကိုပြန်လည်ကြည့်လိုက်လို့ဆိုရင်ဒီနေ့ဘုရားနာပိတ္တအပေါင်းသူတော်ကောင်းတွေအားလုံးဟာဒီဘဝမှာဥစဉ်ရဲ့မိခင်ကြီးမဟုတ်ကြတော့냐လည်းပဲဥစဉ်နဲ့မိဘတော်ခဲ့ဘူးတဲ့ပုဂ္ဂိုလ်တွေသာဖြစ်ကြပါလိမ့်မယ်ဥစဉ်ရဲ့သမီးတွေလည်းဖြစ်ခဲ့ဘူးတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ကြပါလိမ့်မယ်ဥစဉ်ရဲ့အမေတွေလည်းဖြစ်ခဲ့ဘူးကြမယ်ဥစဉ်ရဲ့အမတွေဥစဉ်ရဲ့မောင်တွေသရဲတင်နေခဲ့တဲ့ဇီလာလာတဲ့တန်တရာခီးမှာတောဆက်ခဲ့မှုတဲ့ပုဂ္ဂိုလ်တွေသာဖြစ်ကြပါလိမ့်မယ်။ဒီနေ့ဦးဇင်းတို့ဦးဇင်းဥဒ္ဓမသာလာတို့သရဲရန်တော်များစွာလည်းပဲဒီမှာတရားအထုတ်ခြင်းကြံကျုပ်ကိုအားထုတ်နေကြတဲ့ယဟန်ဘုရားလည်းသူတို့ကိုအကြောင်းပြုပြီးတရားအထုတ်ဖို့လာကြတဲ့မိဘတွေလည်းရှိနေကြတယ်။တရားလာအမထုတ်သေးတဲ့မိဘတွေလည်းရှိနေကြတယ်။သာသမီတွေဘက်ကမိဘတွေရဲ့ရှိခဲ့မှုတဲ့ယေရှုကိုအလုံးစုံတည်တော်မူတဲ့ဘုရားရှင်ပေးတဲ့နိလန်းနဲ့မြတ်စွာဘုရားရှင်မိတော်မူတဲ့အတွက်ကြောင့်တည်လာရတဲ့ယေရှုသက်နည်းနဲ့ယေရှုသက်ခွင့်ကိုပေးကြဖို့တော့မကောင်းဘူးလား။ကောင်းတယ်။သာသမီတွေကယေရှုသက်တင်ပါလေ။တရားလာပြီးအထုတ်ကြပါလို့တိုက်တွန်းတဲ့အခါမှာမလာဘူးဆိုတာကပြောတာလေ။ငါတို့ကိုယေရှုမဆက်ကြပါနဲ့လို့ပြောတာနဲ့မတူဘူးလား။ကြည့်ရဲဒါဆိုလို့ရှိရင်တော့သာသမီတွေကတရားအားထုတ်ဖို့ခေါ်တယ်ဆိုရင်မိမိတို့သာသမီများကကျေးဇူးသက်ခွင့်ကိုတောင်းလာနေမတူဘူးလားဒါဆိုရင်တော့မိမိတို့ကဘာလုပ်ရမလဲသာသမီတွေရဲ့ကျေးဇူးသိတတ်ဖို့ကိုမိမိတို့ကဘာလုပ်ရမလဲပြန်လည်ပြီးတွန့်ပြန်တော့အားဖြင့်ဝမ်းပန်းတတာနဲ့တော့လာဖို့မကောင်းလားကောင်းတယ်ဒါပေမဲ့မလာကြဘူးဆိုရင်တော့ဒါဟာမြတ်စွာဘုရားရှင်ပြောတဲ့နိလန်းအပေါ်မှာလိုက်နာရှင်သုံးနေတဲ့ပုဂ္ဂိုလ်လို့ပြောနိုင်ပါမလားပြောနိုင်ဘူးလောကထဲမှာဇင်လေပြီးတော့လောကထဲမှာနှိမ့်ညွတ်ဖို့ရလောကထဲမှာရောနေဖို့ရသွားနေတဲ့နိလန်းတွေသာဖြစ်ကြပါလေနော်ဒါဆိုလို့ရှိရင်အဲ့လိုနိလန်းမျိုးတွေမဖြစ်ရအောင်သာသမီများကယေရှုသက်ခွင့်ကိုတောင်းကြတဲ့အခါမှာဒီနေ့ဥဒ္ဓမဘာလမေတော်ဖြစ်တဲ့ဒဂမကြီးလည်းပဲတကယ်လို့ဥဒ္ဓမဘာလကမြတ်တကယ်လို့ပေါ့လေတရားလာအပ်တဲ့ခုကြောက်ခဲ့တယ်ဆိုရင်တော့အရောက်သာလာခဲ့ပြီတော့နော်ဒါဆိုရင်တော့သာသမီရဲ့တင်ရှိနေတဲ့ကျေးဇူးတရားကိုသက်ခွင့်ကိုပေးတာဖြစ်ပါလိမ့်မယ်အဲ့လိုမှမဟုတ်ဘူးဆိုရင်တော့ရှိခဲ့ဘူးတဲ့ကျေးဇူးတရားကိုသက်ခွင့်မပေးပါနဲ့လို့ပြောတာနဲ့အတူတူဖြစ်လိမ့်မယ်နော်ကဲဟုတ်ပြီဒါဆိုလို့ရှိရင်ဘယ်လိုကျေးဇူးဆက်အမလဲဆိုတာသာသမီဒီဘက်ကလည်းသိဖို့လိုတယ်ကျေးဇူးသက်ခွင့်ကိုမိဘဒီဘက်ကလည်းဘယ်လိုပေးရမလဲဆိုတာလည်းဒီလောက်ဆိုရင်တော့သိတော့ပြီလို့ဥပင်ကြီးစားတယ်နော်ဒါကတော့လောကကလည်းပြီးတော့လွတ်မြောက်ပြီးအမြင့်မားဆုံးသောကျေးဇူးချမ်းကြီးကိုဖြင့်လက်စာဖျားရှင်ဟောတာတဲ့တရားတော်နဲ့အခြေခံပြီးတော့ပြောလိုက်တာဖြစ်ပါလေ။နောက်တစ်ပိုင်းကတော့လောကကလည်းလွတ်မြောက်အောင်ကျင့်ကြံကြိုးကုပ်အားထုတ်နိုင်တဲ့ပုဂ္ဂိုလ်တွေကတော့လောကထဲမှာညာစွာရှိကြပါဘူး။ဒီဘအလုံးကလည်းလွတ်မြောက်သွားမယ်လို့မပြောနိုင်တော့ညာလေးပဲ ကျင့်ကြံကျုပ်ကိုအထုတ်ပြုတော်မူတယ်။အဲ့တော့လောကထဲမှာကျင့်နေနေတဲ့မိဘနဲ့သားသမီးလူကြီးနဲ့လူငယ်သားတွေမှာရှိတဲ့ရှိထိုက်တဲ့နားလည်မှုတွေရှိလာဖို့ဆိုတာကမိဘတွေရဲ့မေတ္တာတရားကိုလည်းသားသမီးများကနားလည်ဖို့ပြောတယ်။မိဘဒီဘက်ကနေထားတဲ့မေတ္တာဟာလည်းပုံစံကြတဲ့မေတ္တာတရားရှိဖို့ဖြစ်ဖို့လိုပါတယ်။မိဘဆိုတဲ့နေရာကနေနေတဲ့ပုဂ္ဂိုလ်များဟာလောကကြီးကိုစတင်ပြသပေးလိုက်ပြီးဆိုကလေးကကျေးဇူးကြီးမားတဲ့ပုဂ္ဂိုလ်ကြီးဖြစ်တယ်ဆိုတာကတော့သာသမီများတက်ကလက်ခံထားပြီးသားဖြစ်ဖို့လိုတယ်တို့တော်များလေးပဲမြညာပူညာအစစ်အစစ်မဆိုင်သေးတဲ့ပုဂ္ဂိုလ်မှန်သမျှဟာလောဘဒေါသမောဟဣဿမစ္စရိယမာနတရားတွေနဲ့နေထိုင်နေကြတဲ့ပုဂ္ဂိုလ်များသာဖြစ်တဲ့အတွက်ကိလေသာရဲ့ထိုးနှက်ချက်ကိုခံထားရတဲ့ပုဂ္ဂိုလ်တွေသာဖြစ်ကြတဲ့အတွက်မိဘတွေကလည်းငါတို့ရဲ့သားသမီးတွေဟာကိလေသာတန်းတန်းနဲ့ရှိနေတယ်လို့သဘောတူချက်ပေါက်လာပါဘူး။သားသမီးတွေကလည်းမိဘတွေဟာလည်းကိလေသာတန်းတန်းနဲ့ရှိနေတဲ့ပုဂ္ဂိုလ်တွေပဲလို့သဘောပေါက်ဖို့လိုတယ်။ဘာရွေးတဲ့နဲ့ဦးဆုံးပြောလို့လဲ။လောကမှာပုဂ္ဂိုလ်တယောက်ကိုချိုးနှိမ်ပြီးတော့ပြောမယ်ဆိုရင်မိဘကသားသမီးကိုပဲပြောပြောအကိုဖြစ်တဲ့သူကညီဖြစ်တဲ့ပုဂ္ဂိုလ်ကိုပဲပြောပြောလက်ခံနိုင်တယ်လို့ယန္နာပိတ္ထထင်ပါလားဒုမလက်မခံပါဘူးနော်အဲတော့မို့မိဘဒီဘက်ကလည်းပဲငါတို့မိဘပဲဆိုပြီးတော့မိမိတို့ရဲ့မေတ္တာတရားကိုပုံစံကြောင်းသွားစေနိုင်တဲ့ပြုမှုဆက်ဆံမှုမျိုးတွေကလူကြည့်ဖြစ်ဖို့လိုတယ်။ဒါမိဘဆိုတဲ့လူကြီးပိုင်းပေါ့။ဇန်တဲ့လူကြီးများကလည်းမိမိတို့ရဲ့လက်အောက်မှာရှိနေတဲ့ပုဂ္ဂိုလ်တွေအပေါ်မှာမိမိတို့ရဲ့မေတ္တာကိုပုံဖော်ပေးနိုင်တဲ့သကလုံးရွေးချယ်တတ်တဲ့အတုံးနှုံးမျိုးတော့ဖြစ်ဖို့လိုတယ်။မိမိတို့ဘက်ကမေတ္တာတရားကိုပေါ်ကျူးပေးနိုင်တဲ့သကလုံးအတုံးနှုံးကိုရွေးချယ်ခြင်းမရှိဘူးဆိုလို့ရှိရင်မိဘဖြစ်တဲ့ပုဂ္ဂိုလ်တွေကသားသမီးတွေရဲ့အကျိုးကိုဘယ်လိုမှမဆောင်နိုင်ကြပါဘူး။လူကြီးနေရာမှာရှိနေတဲ့ပုဂ္ဂိုလ်တွေ၊ဆရာနေရာမှာရပ်တည်နေတဲ့ပုဂ္ဂိုလ်တွေကလည်းမိဘတွေမိမိတို့နေရာကနေမိမိတို့နဲ့သက်ဆိုင်နေတဲ့လူငယ်တွေရဲ့အကျိုးကျေးဇူးကိုရှိအောင်ဘယ်လိုမှမဆန်းဆောင်နိုင်ဘူး။လူကြီးများဖြစ်တဲ့ပုဂ္ဂိုလ်များဟာလည်းဒီနေ့မိဘများဖြစ်တဲ့ပုဂ္ဂိုလ်များဟာလည်းသားသမီးဘဝကနေပြီးပြင်းလာခဲ့ကြတဲ့ပုဂ္ဂိုလ်တွေပါလူကြီးဖြစ်နေတဲ့ပုဂ္ဂိုလ်တွေဟာလည်းလူငယ်ဘဝကနေဖြတ်သန်းပြီးတော့တက်လာခဲ့ကြတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ကြပါလေ။နေသင်္ကမိမိတို့တောင်းတခဲ့ဘူးတဲ့ဆန္ဒကလေးတွေလူကြီးတွေမိဘတွေဘယ်လိုမျိုးပြုစုကြိုးထောင်ကြမလဲ။ဒီလိုပြောဆိုပြုမူကြမလဲ။ငါတို့ကိုဒီလိုမျိုးပညာတွေပေးကြမလဲ။ဆိုရင်သိကောင်းပါပဲ။ဒီထဲမှာဆန္ဒကိုယ်စီရှိခဲ့ဘူးမယ်လို့ပြင်ယူကြည့်တယ်။နေသင်္ကတောင်းတခဲ့ပြီးနေသင်္ကငန့်နေခဲ့ကြတဲ့ဒီလိုမေတ္တာတရားမျိုးကိုမိမိတို့ကြီးလာတဲ့အခါကျတော့ကြီးတဲ့ဘဝကိုရောက်တဲ့အခါမှာမိမိတို့လူကြီးနေရာမှာနေနေတဲ့အချိန်မှာလူငယ်တွေကလည်းအဲ့ဒါလိုပဲတောင်းတနေကြလိမ့်မယ်လို့မမေ့ကြဘူးတော့ဦးစင်ခံပြီးတတိပေးပါလို့နော်ရေစင်ကမိမိတို့ကတော့ကြုံတွေ့ခဲ့ကြရပြီဒါပေမဲ့ကြီးလာတဲ့အခါကျတော့မိမိတို့အဲ့ဒါကိုမေ့တင်လိုက်ကြတယ်ဘာဖြစ်လဲလူကြီးဆိုတဲ့နေရာကနေလူကြီးဆိုတဲ့ပုံစံနဲ့မိမိတို့ဆက်လက်ပြီးတော့နေထိုင်ဖြစ်သွားကြတယ်ဆိုရင်မိမိတို့ရဲ့အလုံးလုံးတွေကိုမိမိတို့ကရွေးချယ်မှုမပြုဘူးဆိုလို့ရှိရင်မိဘများကလည်းသားသမီးတွေပေါ်မှာအကျိုးဆောင်လိုပါရဲ့နဲ့အကျိုးဆောင်တယ်နဲ့သဘောတရားတွေဖြစ်လာရတယ်။ဒါဦးစင်းဘုရားကတကယ်ကိုကြုံတွေ့ခဲ့ကြည့်တဲ့အရာမျိုးတွေကိုပြောတာ။ဒီရန်တို့ကင်ကဆရာဘုရားနဲ့ဘုရားကိုရက်တည်ခဲ့ရတယ်အဲ့ဒီချိန်မှာလောကမှာလူမိုက်လို့နာမည်သက်ခံထားရတဲ့လူငယ်တွေကိုဦးစဉ်ပညာပေးခဲ့ရဘူးပါပုဂ္ဂိုလ်ရည်အတွက်အတော်တန်ရှိတယ်လို့ပြောရင်ရပါတယ်အလုံးဟာပညာတတ်လူငယ်ကြီးတွေပါဒါပေမဲ့လောကမှာပြောနေကြတာကကပီးတတ်ထားတာကဒီပုဂ္ဂိုလ်တွေကလူမိုက်တွေလို့ဒီလိုကပီးတတ်ထားတယ်ဒါပေမဲ့ဦးစဉ်တို့ကိုတကယ်သုံးသပ်ကြည့်လိုက်တော့ဦးစဉ်ရဲ့တပည့်တွေလည်းဖြစ်နေတယ်ဦးစဉ်နဲ့အနေနီးလာတဲ့အခါမှာဒီနေ့သွားတူလာတူဦးစင်းခွင့်ပြီးပါဘာဖြစ်လို့လဲသူတို့ရဲ့စိတ်ကလေးတွေကိုဦးစင်းကသုံးသပ်ခြင်းလေသူတို့စိတ်ထဲမှာဘာတွေဖြစ်နေလဲဦးစင်းသိချင်တယ်အ တကယ်အေးစားကိုလေးလာကြည့်လိုက်တဲ့အခါမှာမိဘတွေသူတို့ကိုအုပ်ချုပ်ခဲ့တဲ့ပုံစံပညာပေးခဲ့တဲ့ပုံစံဒီပုံစံမကျဖြစ်ခဲ့တဲ့အတွက်ကြောင့်သူတို့တွေဟာပုံစံမှားသွားကြတယ်သူတို့ရင်ထဲကဖြစ်ခြင်းတဲ့အရာတွေကိုအလုံးမြင့်တူရှုထားပြီးတော့မိဘဖြစ်တဲ့ပုဂ္ဂိုလ်တွေကငါတို့ဟာမိဘပဲဆိုပြီးတော့မိမိတို့ဖြစ်ခြင်းတဲ့ဖြစ်စေခြင်းတဲ့ပုံစံကိုသာဖြစ်အောင်ကိုပြုခင်ကြတယ်ဒါပေမဲ့ကြံကုတ်ကိုပြန်ပြီးမေ့ကြည့်နေရပါလားသူတို့ဘာကကိုယ်ကိုသူဖြစ်စေခြင်းနဲ့ပုံစံနဲ့ဖြစ်အောင်လုပ်ခိုင်းမယ်ဖြစ်နေခိုင်းမယ်ဆိုရင်ဖြစ်နိုင်ပါ့မလားမဖြစ်နိုင်ဘူးမိမိကလည်းသူတို့ဘာကိုမိမိဖြစ်စေခြင်းနဲ့ပုံစံနဲ့ဖြစ်အောင်လုပ်ခြင်းနဲ့သဏ္ဍတ်ကလေးတွေကပေါ်လာကြတယ်ဆိုရင်အဲ့လိုသဏ္ဍမျိုးဟာဖြစ်တဲ့ဖြစ်တဲ့သဏ္ဍလို့ခေါ်နိုင်ပါ့မလားမခေါ်နိုင်ဘူးမိမိတို့လည်းသူတို့ဘာရဲ့သိက္ခာန္တသဘောထားနဲ့နေတဲ့ပုဂ္ဂိုလ်တွေမဟုတ်ကြဘူးသူတို့ဘာတွေရတယ်ဘယ်လိုပဲဖြစ်နေလဲမိမိတို့ဘက်ကသဘောပေါက်ဖို့လိုပါတယ်အဲ့တော့သားသမီးတွေဟာလဲအဲ့တော့ဘာဖြစ်သွားလဲအဲ့ဒီလူငယ်လေးတွေမိဘတွေကနေပြီးတော့သူတို့ဖြစ်စေခြင်းနဲ့ပုံစံကိုရှေ့ရှုပြီးတော့ပြောတဲ့အခါကျတော့မိဘတွေကသားသမီးတွေမှာဖြစ်တင်ဖြစ်တတ်တဲ့အတိုင်းတာကိုသူတို့တတိလက်လို့ဖြစ်သွားကြတယ်သားသမီးတွေဘက်ကဖြစ်နိုင်တဲ့ရည်ချင်းကိုလေ့လာသမှုမပြုတ်မိတဲ့အတွက်ကြောင့်မိမိဖြစ်စီခြင်းနဲ့ပုံစံကိုသာရအောင်လို့မိမိတို့ကကြောက်ရွံ့လုပ်ကင်ကြတဲ့အခါကျတော့သားသမီးတွေကမှဖြစ်သွားလိမ့်မယ်ဆိုတော့မိမိတို့ကမလုပ်နိုင်တဲ့အခါကျတော့မိဘကိုလည်းကြောက်တဲ့အခါကျတော့မိဘအရှိမလို့ကုတ်ကုတ်ကုတ်ကုတ်နဲ့နေလိုက်ကြတယ်။ဒါနဲ့အပြင်ကျတော့လှုပ်ချင်တယ်လှုပ်ချင်တယ်။အဲ့လိုလှုပ်ကြတဲ့အတွက်ကြောင့်နောက်ဆုံးမှဖြစ်သွားတယ်။ဆုံးမလို့မရတဲ့ပုဂ္ဂိုလ်ကြီးတော့ကလည်းလူမိုက်ဆိုပြီးတော့နာမည်တက်နေကြတာ။ဒါနဲ့အဲ့ဒီခါမှာဦးစင်းကလည်းသူတို့ရဲ့ဖြစ်ချင်တဲ့ပုံစံလေးတွေကိုပြန်လည်ပြီးတော့သဘာဝကြက်ကြဓမ္မနိလန်းကြက်ကြနဲ့ပြန်လည်ဖြည့်ဆည်းပြလိုက်တဲ့အခါမှာသူတို့စိတ်တွေပြန်လည်ခံကြမ်းလာကြတယ်။ပြန်လည်ခံကြမ်းလာပြီးတော့မိဘကြီးတွေကသူတို့ဘက်ကမေတ္တာကတကယ်ကိုရှိပြီးသား။ဒါမဲ့သူတို့ဘက်ကမေတ္တာကိုပေါ်ကျူးဖို့ရန်အတွက်မဆွမ်းနိုင်ခဲ့ကြတဲ့အတွက်ဒီလိုဖြစ်ရတာပါဆိုပြီးဦးစင်းကလည်းသူတို့ကိုပြန်လည်ပြီးကြောင်းပြပေးလိုက်တဲ့အဲဒီကြောင့်မို့မိဘတွေနဲ့ပြန်လည်ပြီးအစဉ်ပြေသွားတဲ့လူငယ်သားကိုတော့တွေ့ခင်ရဦးပါတယ်နော်။ဒါကြောင့်မို့ဦးစင်းတို့မိဘတွေဒါမိဘဆိုတဲ့ဌာနတက်မှာရပ်တည်နေတဲ့ပုဂ္ဂိုလ်များလူကြီးဆိုတဲ့နေရာမှာရှိနေတဲ့ပုဂ္ဂိုလ်များဟာမိမိတို့အောက်မှာရှိနေတဲ့လူငယ်တွေနဲ့ပတ်သက်ပြီးတော့မိမိတို့ဘက်ကနေပြီးတော့မိမိတို့ဖြစ်စေခြင်းနဲ့ပုံစံကလေးတွေဟာမိမိတို့ရဲ့မေတ္တာတရားကိုပုံပေါ်ပေးနိုင်တဲ့အတုံးတုံးမျိုးလေးတွေဖြစ်နေကြတော့အရေးကြီးပါတယ်ဘယ်သူမှကြည့်ရတာကိုမသိကြဘူးဘယ်သူမှနှိမ်ချပြီးကြောဆူတာကိုလည်းမသိကြဘူးစီမွန်ချင်းကိုသာလူတွေကလက်ခံနေကြတာလားစီမွန်ချင်းဆိုတဲ့အရာကိုပြုတင်ပြုထက်တဲ့အခါကျရင်လည်းပြုပြီးတော့မိမိတို့ဘက်ကနေပြီးတော့တဖက်သူရဲ့ရေသူရဲ့ဖြစ်ဖြစ်ပြည်သူရဲ့ဖြစ်ဖြစ်ရေသူရဲ့ဖြစ်ဖြစ်အားလုံးရဲ့စိတ်နှလုံးကိုထိကြိုက်သွားစေနိုင်တဲ့အတုံးတုံးမျိုးတွေကိုမိမိတို့ကမပြောဆိုဘဲနဲ့မတိကြိုက်နိုင်တဲ့အတုံးတုံးလေးတွေနဲ့ပြောဆိုပြီးတော့သူ့ကိုယ်သူအကျိုးဆောင်သွားကြမယ်ဆိုရင်တော့ပိုပြီးတော့ကောင်းပါတယ်ပြီးတော့မေတ္တာတရားဆိုတဲ့အပိုင်းကိုဥစဉ်ကောင်းကြီးတက်ပြီးပြောနေတော့အခုဒီပိုင်းလေးပြောသွားတဲ့အပိုင်းမှာဒါကတကယ်ဖြစ်နေတဲ့ဖြစ်ရပ်ကလေးတွေကိုဥစဉ်ကပေါ်အောင်ပြောရတယ်ပေါ့တရားဓမ္မလမ်းကြောင်းနဲ့ဥစဉ်နည်းပြန်ပြီးဖြည့်ပြီးနော်ဥစဉ်တို့မိပါပြီဆိုတာကယမစုတရား၄ပါးနဲ့လက်ကင်ထားပြီးတော့နေထိုင်ကြတဲ့ပုဂ္ဂိုလ်တွေပါမိပါပြီဆိုတာကသာသမီတိပုံမှာမေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့တရားနဲ့ရှင်ပြီးတော့မိပါဆိုတဲ့ဌာနန္တရကိုရက်တည်ပြီးရလာတဲ့ကတော့ယမတုတရား၄ပါးကသူတို့မှာထင်ရှားရှိနေကြတယ်။ဒါကြောင့်လည်းမြတ်စွာဘုရားရှင်ကယမရီနဲ့နေထိုင်နေရတယ်လို့ပြောတယ်။မိဘတွေနဲ့နေထိုင်ရခြင်းကိုဆောဖြစ်လို့လေ။မိဘတွေဟာသားသမီးတွေပေါ်မှာမေတ္တာများစွာကြီးကြတယ်။မိဘတွေဟာသားသမီးတွေအပေါ်မှာကရုဏာတရားလွန်စွာကြီးကြတယ်။မိဘတွေဟာသားသမီးတွေအပေါ်မှာမုဒိတာတရားလည်းလွန်စွာကြီးကြပါလေ။မြတ်တာတရားတွေကရုဏာတရားတွေမုဒိတာတရားတွေလွန်စွာကြီးကြတယ်လို့ပဲလိုအပ်လာတဲ့အခါကျလို့ရှိရင်ဥပိ္ပခာထားရတော့မယ်ဆိုလေဥပိ္ပခာထားကြတဲ့ ုဂ္ဂိုလ်များမိဘများဖြစ်ကြပါလေ။ဒါကြောင့်မို့ဇမကြီးတွေနဲ့တူတဲ့မိဘတွေနဲ့မိမိတို့ဟာစတဲ့ပြီးတော့နေထိုင်ကြရတယ်ဒီလိုမျိုးဆိုပြောတယ်နော်။အဲ့တော့မေတ္တာတရားဆိုတာကဘာလဲ။မိဘများကမိမိတို့ရဲ့သားသမီးအပေါ်မှာကောင်းစီခြင်းနဲ့တိုးတက်စေခြင်းနဲ့ဆိုတာကတော့အမှန်ပဲ။ကောင်းစီခြင်းနဲ့တိုးတက်စေခြင်းနဲ့ကြီးပွားနေစေခြင်းတည်းဆိုတာကိုမေတ္တာလို့အဓိပ္ပာယ်ဖွင့်ရတာ။အကျိုးလိုလားတဲ့စိတ်ကိုမေတ္တာလို့ခေါ်တယ်။အကျိုးမဲ့မဖြစ်အောင်စောင့်ရှောက်ပေးတာကိုလည်းမေတ္တာလို့ခေါ်တယ်။ဖိစိုက်ခြင်းကိုလည်းမေတ္တာလို့ခေါ်တယ်။နားလည်ပေးခြင်းကိုလည်းမေတ္တာလို့ခေါ်တယ်။ဒါဆိုရင်တိုးတက်စေခြင်းနဲ့ကြီးပွားစေခြင်းနဲ့အောင်မြင်စေခြင်းလေဆိုတဲ့သန္ဓေတတစ်ခုတည်းကိုထားရင်မိမိထားတဲ့အတိုင်းဖြစ်နိုင်ဖို့ဆိုတာကတော့မလွယ်ဘူး။အဖြစ်လို့လေမိမိတိုးတက်စေခြင်းနဲ့ပုံစံကမိမိသားသမီးများမိမိရဲ့အောက်မှာရှိနေတဲ့လူငယ်များဘက်မှာရှိနေတဲ့အရေးချင်းဟုတ်မဟုတ်ဆိုတာကတော့သုံးသပ်ဖို့လိုတယ်။မိမိတို့ဖြစ်စေခြင်းနဲ့ပုံစံကိုမိမိတို့ဖြစ်အောင်လုပ်တဲ့အတွက်သားသမီးများနဲ့ဆန့်ကျင်ဘက်ဖြစ်သွားကြတယ်ဆိုတာကမိမိတို့ဘက်မှာရှိနေတဲ့မေတ္တာတရားကသာသမီများဖြစ်နိုင်တဲ့အရေးအချင်းကိုလည်းလူရှုပြီးတော့မိမိတို့ဖြစ်စဉ်ဆင်တဲ့မေတ္တာတရားကိုအဓိကထားပြီးတော့ပြုမိကြတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒါကြောင့်မေတ္တာတရားဟာနားလည်ပြီးခြင်းလို့ဦးဇင်းပြောခဲ့တာဖြစ်ပါတယ်။သာသမီတွေမှာဘယ်လိုရည်ချင်းရှိတယ်လဲဆိုတာလူငယ်တွေမှာဘယ်လိုရည်ချင်းရှိနေလဲဆိုတာမိမိရဲ့ညီငယ်မြမငယ်လေးတွေမှာဘလို့ရည်ချင်းရှိနေသလဲဆိုတာကိုမိမိတို့ဘက်ကနားလည်နိုင်အောင်တော့စူးစမ်းဖို့လိုတယ်။ဦးဇင်းတို့ယူဒီယာတိုင်းပြည်မှာနေခဲ့တဲ့အရှင်တို့ကယူဒီယာဘာသာသွားတင်တဲ့အရှင်တို့ကသူတို့မှာဘက်စုံပညာရေးစနစ်ကိုမပြုကြပါဘူး။ပုဂ္ဂိုလ်တယောက်ဟာဘက်စုံဘလို့မှမတော်နိုင်ဘူးလို့သူတို့ပြောခဲ့ပါလေ။ဦးဇင်းတို့တိုင်းပြည်မှာဘက်စုံပညာရေးစနစ်ကိုချမှတ်ပြီးကောင်းတင်ပေါ်နေတဲ့အချိန်ဦးဇင်းအဲ့ဒီကိုရောက်သွားတာပါ။တကယ်သူတို့ရဲ့အကြောင်းကျိုးပြပြီးဦးစင်းကိုရှင်းပြတဲ့အခါမှာဦးစင်းလက်ခံသွားတယ်။ပုဂ္ဂိုလ်တယောက်ဟာတဏှာမှာတစ်ခုကိုကောင်းကောင်းမွန်မွန်စမ်းသပ်တဲ့အတွက်လည်းအရာရာမှာတိုးတက်ဖို့ဆိုတာကတော့မဖြစ်နိုင်ပါဘူး။အရာရာမှာကျန်းကျင်ဖို့ဆိုတာကလည်းမဖြစ်နိုင်တဲ့အတွက်ကြောင့်ပုဂ္ဂိုလ်တယောက်ကိုအရာရာမှာမိမိကဖြစ်စေတဲ့ပုံစံနဲ့တိုးတက်အောင်မိမိကလုပ်ဖို့ကြိုးပမ်းအောင်ပုံမြောင်လုပ်ဖို့ဆိုတာကတော့မဖြစ်နိုင်တဲ့အတွက်ကြောင့်ပုဂ္ဂိုလ်တူရဲ့အကျိုးကိုဆောင်လို့တယ်ပုဂ္ဂိုလ်တူရဲ့အကျိုးကိုဆောင်နေတယ်ပုဂ္ဂိုလ်များစွာရဲ့အကျိုးကိုဆောင်ကျင်ပါတယ်ဆိုတဲ့ပုဂ္ဂိုလ်တိုင်းမှာဒီနေ့အကျိုးဆောင်နေတဲ့နေရာကနေမြင်နေတဲ့ပုဂ္ဂိုလ်များအလုံးပေါ့မိဘဖြစ်မယ်လူကြီးတွေဖြစ်မယ်ယန်းတွေဖြစ်မယ်ဒီလရှင်တွေဖြစ်မယ်အကူတွေဖြစ်မယ်အမတွေဖြစ်မယ်သူတစ်ပါးရဲ့အကျိုးကိုဆောင်ခွင့်ရနေတဲ့ပုဂ္ဂိုလ်တွေသာဖြစ်ကြတယ်အဲ့တော့မိမိတို့ရဲ့အကျိုးဆောင်မှုဟာမိမိတို့ဆောင်လို့တဲ့မေတ္တာစေတနာအတိုင်းအကျိုးဖြစ်ထွန်းစေခြင်းလေဆိုရင်မိမိတို့အကျိုးဆောင်ခြင်းကိုလက်ခံမဲ့မိမိတို့ပေးမဲ့အကျိုးဆောင်မှုကိုလက်ခံမဲ့ပုဂ္ဂိုလ်တွေရဲ့အရေးချင်းကိုအမေ့ဖို့လိုပါတယ်နော်အဲ့ဒါလေးကိုနားလည်အောင်ကြိုးစားမယ်တို့ရဲ့အားနည်းတဲ့အာသာချက်တွေကိုမိမိတို့ကသိအောင်ကြိုးစားမယ်ဆိုရင်အာသာချက်တွေကိုထောက်ပံ့ပေးလိုက်ပြီးတို့ကိုတိုးတက်သွားအောင်အောင်မြင်သွားအောင်ကြီးပွားသွားအောင်လုပ်ပြီးနိုင်လိုက်မှဖြစ်တယ်။တို့ရဲ့အားနည်းချက်တွေကိုမိမိတို့ကမသိဘဲနဲ့အဲ့ဒီအားနည်းချက်တွေကတို့ရဲ့ဇီဝတိုးတက်မှုဆိုတဲ့အရာကိုမဖြစ်နိုင်အောင်ကိုချေလဲနိုင်နေတဲ့အတွက်အဲ့ဒီဟာတွေကိုမိမိကဖြစ်စီခြင်းတယ်ဆိုရင်တော့တို့မှတိုးတက်နိုင်တဲ့သဘောဝါကြီးဖြစ်လာမှာမဟုတ်ဘူး။ဒါကြောင့်မို့မေတ္တာဆိုတဲ့တရားဟာနားလည်ပြီးခြင်းဆိုတဲ့တရားနဲ့ခြံဉဏ်ထားပြီးတော့အကျိုးဆောင်ဖို့လိုတယ်။မေတ္တာဟာခွင့်လွှတ်ခြင်းလို့ပြောရင်လို့ရတယ်။မိမိအနေနဲ့သူတစ်ပါးရဲ့အကျိုးကိုဆောင်မယ်။မြတ်စွာဘုရားရှင်တို့ရဲ့ထုံးကိုတော့မမေ့တင်ပါဘူး။မြတ်စွာဘုရားရှင်အကျိုးဆောင်တော့မယ်ဆိုရင်ဘုရားရဲ့ဉာဏ်တော်နဲ့ဒီနေ့မိုးတောက်တဲ့အချိန်မှာလောကကိုကြည့်လိုက်တယ်။ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကိုမြတ်စွာဘုရားရှင်ကကယ်တင်ပါသလားလို့ပြောရင်အလုံးပြည့်တဲ့အတိုင်းပဲကယ်တင်တာမဟုတ်ဘူး။မိမိရဲ့အကျိုးဆောင်မှုကိုလက်ခံနိုင်တဲ့ဓက္ခံရှိတဲ့အခန္ဓာကောင်းပြီးသားဖြစ်တဲ့ပါရမီပြည့်စုံနေတဲ့ပုဂ္ဂိုလ်တွေကိုသာမြတ်စွာဘုရားရှင်အကျိုးဆောင်တာဖြစ်ပါတယ်။မြတ်စွာဘုရားရှင်ကဲ့သို့သောအလုံးစုံကြည့်တော်မူတဲ့သူတစ်ပါးရဲ့စိတ်ကိုလည်းသိနိုင်တဲ့သူတစ်ပါးရဲ့အစ္ဆာတရားကိုလည်းသိနိုင်တဲ့ ဖျားရှင်ဒီတော်တော်မှအလုံးရဲ့အကျိုးကိုဆောင်ဖို့ရန်အတွက်မကြိုးစားဘူးဆိုလို့ရှိရင်မိမိတို့ဘက်ကနေပြီးတော့အလုံးရဲ့အကျိုးကိုဖြစ်အောင်ဆောင်ဖို့ဆိုတာကတော့တိတ်မလွယ်ဘူးပြီးတော့သူတို့မှာရှိနေတဲ့အရေးချင်းကိုမိမိတို့ကမတုံ့တက်ပင်နဲ့အကျိုးဆောင်မယ်ဆိုရင်လည်းဒါလည်းမဖြစ်ဘူးဖျားရှင်တော်တော်မှမိမိဟောမယ့်တရားကိုနားနိုင်တဲ့နားရှိရလားလို့စူးစမ်းတယ်တုံ့တက်တယ်ညာနဲ့ကြည့်တယ်ဆိုရင်မိမိတို့ကဘယ်လိုညာမျိုးမရှိတဲ့အတွက်သူတို့ဟာဖြစ်နိုင်တဲ့အနေအထားရှိပါရဲ့လားလို့ဒါလေးတော့သုံးသပ်ဖို့လိုတယ်။အဲ့လိုသုံးသပ်ပြီးတော့သူတို့ဖြစ်နိုင်တဲ့အရာကိုထောက်ပံ့ပေးခြင်းကိုတော့မေတ္တာလို့ခေါ်တယ်။သူဖြစ်နိုင်တာနဲ့သူ့ကိုအကောင်းဆုံးဖြစ်အောင်လုပ်ပေးတာကိုမေတ္တာလို့ခေါ်တာကို။သူကြိုးမဲ့မဖြစ်အောင်မိမိကဆောက်ရှောက်ပေးတာကိုလည်းမေတ္တာလို့ခေါ်တာကို။သူကြိုးမဲ့ဖြစ်သွားတယ်ဆိုရင်တော့သူမဆွမ်းနိုင်တဲ့အရာတစ်ခုကိုကိုယ်ကနေသွားပြီးတော့အတင်းကရောလုတ်ခိုင်းမယ်ဆိုရင်သူဖြစ်နိုင်သွားတော့မလားဒါဆိုရင်ကိုယ့်ရဲ့အကျိုးဆောင်မှုကသူ့စီရောက်သွားလားမရောက်သွားရင်ကိုယ့်ဘက်ကလည်းဒေါသမဖြစ်ဘူးလားဒါဆိုရင်ကိုယ့်ဘက်ကအပေးမှလို့မဟုတ်ဘူးလားဖြစ်တယ်ဒါကြောင့်မို့ပြန်ကြည့်မယ်ဆိုလို့ရှိရင်မိမိတို့ကပေးတတ်ဖို့လိုတယ်ပေးတတ်မှမေတ္တာဖြစ်ပါလေနော်အဲ့တော့မပေးတတ်ဘူးဆိုရင်မိမိတို့ဘက်ကအကျိုးဆောင်ခြင်းတော့ညာလဲအကျိုးမဲ့ဖြစ်လာတယ်ဒါအကျိုးဆောင်တာကိုလက်မခံရတည်ရဲ့ဆိုပြီးတော့မိမိတို့ကဝန်နေပြီးဒေါသတွေကလည်းထက်ဆုံးထက်သွားတယ်ဆိုရင်ဒါဆိုရင်မိမိတို့ဟာအကျိုးဆောင်ခြင်းဆိုတဲ့ကုသိုလ်တရားကိုလုပ်နေရကနေပြီးတော့အကုသိုလ်တရားကိုလုပ်မိရတာမဖြစ်ပါဘူးနော်ဖြစ်သွားတယ်ဒါကြောင့်မို့မေတ္တာတရားဆိုတာတကယ်ကြတော့တော်တော်သိမ့်မိပါလေနောက်တစ်ခုမေတ္တာဆိုတဲ့အရာကပြည့်စုံခြင်းနဲ့ရယူခြင်းမဟုတ်ဘူးတဘောကမိမိကနေပြီးတော့ပုဂ္ဂိုလ်တယောက်ရဲ့အကျိုးကိုဆောင်လို့တဲ့ဒီပုဂ္ဂိုလ်မှာဖြစ်နိုင်တဲ့အရေးချင်းကိုမိမိကသိပြီးတော့ခံမှန်းပြီးတော့ချင့်ချင်ပြီးတော့အကျိုးဆောင်လိုက်တယ်။တခါတည်းနဲ့ကိုကအဲ့လိုချင့်ချင်ပါလဲနဲ့တစ်ဖက်သူရဲ့အရေးချင်းကိုချင့်ချင်နိုင်တဲ့ဇာအားကအားနေတော့သူ့ဘက်ကဖြစ်နိုင်တဲ့အရေးချင်းမဟုတ်တဲ့အကျိုးဆောင်မှုတစ်ခုကိုကိုကနေလုံးမိလိုက်တယ်။သူ့ဘက်ကလက်မခံနိုင်သေးတဲ့အရာတစ်ခုကိုကနေပြီးသူ့ကိုပေးမိလိုက်တယ်အဲ့ဒီခါမှာသူ့ဘက်ကဆန့်ကျင်လာရင်ဒေါသမထွက်ကြဘူးလားငါပေးတဲ့မေတ္တာငါပေးတဲ့အကူအညီကိုမယူရကောင်းလားဆိုပြီးဒီလိုဖြစ်တယ်အဲ့လိုမဖြစ်သင့်ဘူးအဲ့ဒါကိုမေတ္တာလို့မခေါ်ဘူးအဲ့ဒါဘာဖြစ်တာလဲမိမိအကျိုးဆောင်တဲ့အရာကိုတစ်ဖက်ကလက်ခံလာကိုပဲလိုချင်တယ်လို့ပြောတယ်ဒါဆိုရင်အတုံးနဲ့အချင်းနဲ့ပြန်ပြီးမျောလင့်နေတယ်မပြောနိုင်ဘူးနော်ပြောနိုင်တယ်မေတ္တာစရာကပြည့်စုံခြင်းတော်ဖြစ်တဲ့ရည်ရည်ချင်းမဟုတ်ဘူးနော်သူတို့ရဲ့အကျိုးကိုဆောင်လိုက်မယ်တကယ်လို့သူတို့ဘက်ကလက်ခံနိုင်တဲ့အတိုင်းအတာမရှိသေးဘူးဆိုရင်လည်းမလုပ်နဲ့ဟောသူ့ဘက်ကလည်းငါပေးတဲ့အကူအညီကိုရယူလက်ခံနိုင်ဖို့ရန်အတွက်သူ့မှာအဆင်သင့်မဖြစ်သေးဘူးဒါမျက်စောင်ပြရှင်လို့လည်းထုံးတယ်မျက်စောင်ပြရှင်ရဲ့ပုဂ္ဂိုလ်တယောက်ကိုပြည်တင်တော့မယ်ဒီပုဂ္ဂိုလ်အနေနဲ့ဒီချိန်မှာဒီလောက်ပဲလက်တင်ခံနိုင်သေးတယ်ဆိုရင်ဒီလောက်ပဲမပြောဘူးလားလောက်ပဲပြောရင်ဒီထက်ပုံရင်းမျက်စောင်ပြအာမထုတ်ပါဘူးအင်ဒရီရင်းကျက်လာမယ့်အချိန်ကိုစောက်ပြီးသူ့နဲ့ထိုက်တန်တဲ့အရာလေးကိုနောက်တစ်ချိန်တည်းမှပြောတယ်။ဘာပြောတဲ့အရာကိုမိရကောင်းလားဆိုမျက်စောင်ပြဆုံးတက်ကနေပြုမှုမျိုးမရှိပါဘူးနော်။မျက်စောင်ပြချင်းကတော့ကိလေသာကင်းနေတဲ့အတွက်ကြောင့်ဘာမှမဖြစ်ဘူး။ဒါပြန်မိမိတို့ဘက်ကလည်းကိလေသာမကင်းသေးပေမဲ့လည်းမိမိတို့ကညာနဲ့ရှင်ပြီးတော့မိမိပေးတဲ့မိမိရဲ့အကူအညီမိမိရဲ့မေတ္တာကိုတစ်ဖက်ကနေပြီးတော့တကယ်လို့လက်မခံနိုင်သေးဘူးဆိုရင်ဩငါရဲ့အကူအညီကိုသူဟာလက်ခံနိုင်သေးတဲ့ပုဂ္ဂိုလ်မဟုတ်သေးဘူးဆိုပြီးတော့မိမိလောက်ချာရှိတာကိုဆက်ပြီးလုံနေလို့တော့ပြောတယ်။အဲ့ဒီပုဂ္ဂိုလ်ကိုမုန်းပြီးသွားတဲ့အစ်တရေမဖြစ်တယ်လို့အဲ့လိုမျိုးမုန်းပြီးသွားရင်မိမိတို့ဟာမိမိရဲ့ပေးခြင်းနဲ့အတူတစ်ဖက်ကလက်ခံခြင်းဆိုတဲ့တုံ့ပြန်မှုတစ်ခုကိုအနည်းဆုံးလိုချင်နေတဲ့ပုဂ္ဂိုလ်တွေနောက်တနည်းမိမိကသူတို့အကျိုးကိုဆောင်လိုက်ပြီးသူတို့ဘက်ကလည်းမိမိကိုပြန်လည်ပြီးတုံ့ပြန်မှုတစ်ခုခုအကျိုးဆောင်မှုတစ်ခုခုပြန်လည်ပြီးတော့မျှော်လင့်နေတဲ့ပုဂ္ဂိုလ်တွေထဲမှာပါသွားကြမှာဖြစ်တယ်။ဒါကြောင့်မိမိတို့ရဲ့မေတ္တာဟာအပေးအယူသဘောမျိုးဖြစ်နေတဲ့မေတ္တာဖြစ်နေတဲ့အတဲ့ကြောင့်ဒါဟာပုံစံမှန်တဲ့မေတ္တာလို့တော့မဆိုနိုင်တော့ဘူးနော်။ဒါကမိခင်တွေဘက်ကနေသာသမီတွေဘက်မှာထားတဲ့အပိုင်းကြတော့သူတို့ဘက်ကအပေးကြီးတယ်မဟုတ်ဘူးနော်။ဟုတ်တယ်နော်။သူတို့ဘဝတခြားကိုပြီးလာကြတာ။သူတို့ရဲ့မေတ္တာတွေကတိတ်ကိုအင်မတန်ကြီးညိုဖို့မကောင်းနေဘူးလား။ဒီကောင်တွေမိမိတို့မျိုးစဉ်တောင်ကျဘဝကလေးကနေမိမိတို့ဘုံမှာပြန်လေပြီးတုံ့ပြန်မှုဘာမှမပြုတ်နိုင်ခဲ့တဲ့အင်မတန်မှနုနယ်နေတဲ့ဟိုးငြိမ်ရနေတဲ့အချိန်လေးကနေစပြီးလူတို့တွေတိုက်ကြည့်ပြီးတော့ဒီမိုးတွေချိုးပြီးတော့အဆက်ဆက်အရာပြုစုလူကြီးလာကြတဲ့မိဘတွေရဲ့မေတ္တာ အင်မတန်ကြီးမားတဲ့မေတ္တာလေးပါမိဘတို့ရဲ့မေတ္တာကဲ့သို့ပဲတခြားသောပုဂ္ဂိုလ်များပေါ်မှာလည်းမေတ္တာထားနိုင်ဖို့လိုတယ်အဲ့လိုထားနိုင်အောင်လေ့ကျင့်ဖို့လိုတယ်မိမိအကျိုးမိမိအဆောင်တန်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုရင်ပေါ့ဒါဆိုရင်မိဘတွေရဲ့မေတ္တာမိဘတွေရဲ့မေတ္တာနဲ့တူနေတဲ့မေတ္တာဆိုတာအပြီးသဘောမျိုးနဲ့သက်ဆိုင်နေတဲ့မေတ္တာမျိုးပေါ့အချိန်မှအသက်ကြီးလာလို့သူတို့ဘက်ကနေတုံ့ပြန်တယ်မတုံ့ပြန်ဘူးဆိုတာကတော့မိဘတွေဘက်မှာမျောလင်းချက်ကလေးကတော့ရှိတယ်ဆိုတော့ညာလေးပဲမပေးလာရင်သူတို့ဘာပြောလဲဘာမှမပြောပါဘူးဒီလိုပဲမိမိတို့ဘက်ကလည်းအကျိုးဆောင်နေပြီတစ်ဖက်သူကနေနားလေသည်ဖြစ်စေနားမလဲသည်ဖြစ်စေတုံ့ပြန်သည်ဖြစ်စေမတုံ့ပြန်သည်ဖြစ်စေမိမိရဲ့အကျိုးဆောင်မှုကိုဒီဒီဒီဖြစ်သည်ဖြစ်စေမဒီဒီဒီဖြစ်စေပေါ့မိမိတို့ဘက်ကကုသိုလ်ဟာကုသိုလ်ပဲဖြစ်ပါစေကုသိုလ်ပြွာကလည်းအကုသိုလ်ဘက်ကိုပြောင်းလဲပြီးတော့ယူလိုက်တဲ့ပုံစံမျိုးမဖြစ်အောင်မိမိတို့ကိုမိမိတို့စောင့်ရှောက်တတ်ပါတော့မေတ္တာဆိုတဲ့တရားကိုမိမိတို့ကလက်တွေ့တတ်ကြတယ်တကယ်ကိုပြုနိုင်တဲ့ပုဂ္ဂိုလ်တွေဖြစ်နေတယ်နော်ကဲဟုတ်ပြီမေတ္တာထားကြပြီဒီမှာမေတ္တာကမ္မထာနေဘယ်လိုပွားလဲဆိုတာကတော့လက်တွေ့ဖြစ်နေတဲ့ပုဂ္ဂိုလ်တွေသိတဲ့အတွက်ကြောင့်ပေါ့လက်တွေ့ဘိုင်းနဲ့ပတ်သက်ပြီးကိုယ်တိုင်ကျင့်ကြံနိုင်လာတဲ့အခါသိမှဖြစ်တဲ့အတွက်ဥဒင်ဒီဘိုင်းကိုတော့ကျေတွင်ပါမှမပြောလို့ပါနော်လောကနေထိုင်တဲ့အခါမှာမေတ္တာနဲ့ပတ်သက်ပြီးသိသင့်သိထိုက်တဲ့အပိုင်းလေးကပို့ပြီးတော့ဒီအချိန်မှာအရေးကြီးတယ်လို့အစဉ်သဘောပေါက်တဲ့အတွက်ကြောင့်လောကနေထိုင်တဲ့အခါမှာထားသင့်ထားတဲ့မေတ္တာကိုပြောခြင်းဖြစ်ပါတယ်ဟုတ်ပြီမေတ္တာထားတယ်အကျိုးဆောင်ခြင်းဆိုတဲ့ကုသိုလ်တရားကိုလောကန်နေတဲ့ပုဂ္ဂိုလ်တရားမှာမေတ္တာတရားကိုဒီပဲထားနေလို့တော့မရဘူးပုဂ္ဂိုလ်တရားဟာမိမိရဲ့အကျိုးဆောင်မှုကိုလက်သင်ခံခြင်းနဲ့ခံတယ်လက်သင်မခံခြင်းနဲ့မခံဘူးရှိတယ်ဆိုအဲ့တော့ပုဂ္ဂိုလ်တယောက်ကမိမိရဲ့အကျိုးဆောင်မှုကိုလက်သင်မခံဘူးဆိုတဲ့အခါမှာလေးပဲဒီပုဂ္ဂိုလ်ကမိမိရဲ့စေတနာတရားကိုနားမလည်ဘူးအဲ့ဒီအခါမှာဝမ်းမြေစရာတိတ်မလိုပါဘူးသူကမိမိရဲ့တကယ်ကိုတန်ဖိုးရှိတဲ့အကျိုးဆောင်မှုတစ်ခုကိုတန်ဖိုးရှိပါတယ်လို့မသိနိုင်သေးတဲ့ပုဂ္ဂိုလ်တယောက်သာဖြစ်နေတဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်ပေါ်မှာမိမိတို့ဘက်ကသနာတင်ပါကရုဏာထားပြီးတော့ဒီပုဂ္ဂိုလ်ကမိမိရဲ့အကျိုးဆောင်မှုကိုမသိသေးတဲ့ပုဂ္ဂိုလ်ပဲဆိုပြီးတော့မိမိတို့ဘက်ကလည်းကရုဏာတရားကိုထားတယ်။ကြီးပါပြီ။သာသမီဘုရားမေတ္တာထားကြတယ်။သာသမီဒီဘက်ကလည်းမိမိတို့ကိုတကယ်လို့များမလျော်ကန်တဲ့အပြုမူတွေနဲ့တုံ့ပြန်ပြီးပြောဆိုပြုမူကြတဲ့အခါမှာကြီးပါပြီဘက်ကကရုဏာတရားတွေများပါသာသမီဒီဘုရားဆက်ချတဲ့ခဲ့ပြီးတဲ့မိမိတို့ကလည်းလောကကြီးမှာအကျိုးဆောင်နေရတဲ့ပုဂ္ဂိုလ်ကြီးဖြစ်နေတဲ့အတွက်ကြောင့်ကရုဏာတရားကိုလက်ခံထားတတ်ဖို့လည်းလိုတယ်။မိမိတို့နဲ့လက်ကြနေတဲ့ပုဂ္ဂိုလ်တွေကိုတွေ့တဲ့အခါဆိုင်ရင်လည်းမိမိတို့ကသူတို့ကိုသင်ချပြီးပြောဆိုဖို့မကြိုးစားကြပါနဲ့။သူတို့ရဲ့ဘဝလေးတွေကလက်ကြနေကြတဲ့အတွက်ကြောင့်သူတို့ဘဝလေးတွေကိုရည်တံထားပြီးတော့မြင့်တင်ပေးဖို့မိမိတို့ကအဲ့လိုစိတ်ကြလေးတွေရှိဖို့လိုတယ်။လက်ကြနေတဲ့ပုဂ္ဂိုလ်တွေကိုဦးဇင်းတို့ကမလိုပါဘူး။ကရုဏာထားပြီးတော့ဖိမှန်ပေးဖို့လိုတယ်။ရင်နှစ်တဲ့သူကိုဝါကူပြီးထိုးတဲ့ပုံစံမျိုးတော့ဘယ်လိုလဲမလုပ်တယ်လို့နော်။ဒါဆိုရင်လောကမှာနေထိုင်တဲ့အခါမှာမေတ္တာတရားတစ်ခုနဲ့ထားလို့ဖြစ်ခုဖြစ်။ကရုဏာတရားလည်းထားတတ်တာမှမိမိတို့တဲ့နေကြနေတဲ့ပုဂ္ဂိုလ်တွေမိမိတို့ရဲ့မြင့်မြတ်နေတဲ့အကျိုးဆောင်မှုတွေကိုလက်မခံနိုင်တဲ့အသိဉာဏ်နဲ့နေနေတဲ့ပုဂ္ဂိုလ်တွေအပေါ်မှာမိမိတို့ကဒေါသထွက်ရမယ်အစားအသိဉာဏ်မှန်မှန်သာဝင်မယ်ဆိုရင်ပေါ့ကရုဏာတရားသာဖွားဖြစ်မှာဖြစ်ပါလား။အဲ့လိုကရုဏာတရားလေးနဲ့သူတို့ကိုကြည့်နိုင်လိုက်ရင်ဆိုရင်ဒေါသဖြစ်ဖို့တဲ့ဟောသူတို့ဟာသိကိုသနာကြရကောင်းတဲ့တတ္တဝါကြီးပါလားဒီပုံစံလေးမိမိတို့သိကျင်တာဖြစ်လာကြတယ်နော်ကဲဟုတ်ပြီလောကမှာမိမိတဲ့နေကြတဲ့ပုဂ္ဂိုလ်ဒီပုံမှာကရုဏာထားရတာကတော့သိတယ်မိမိတဲ့နေကြနေတဲ့ပုဂ္ဂိုလ်နေကြနေတုန်းတော့မိမိတို့ကကရုဏာထားနိုင်တယ်ဒါပေမဲ့အဲ့ဒီနေကြနေတဲ့ပုဂ္ဂိုလ်ကမိမိတဲ့မြင်မှားသွားပြီဆိုရင်ဘာတရားတွေလာတယ်မုရိဒာမပွားနိုင်ကြတာလို့ဖြစ်ပါလေအိဒါမေတ္တရာတရားတွေဝင်လာတယ်။ဒါဆိုရင်ကရုဏာတရားဟာမိမိထက်နေကြနေတဲ့အချိန်မှာထားနိုင်ကြောင်းညာလဲမြင့်မားသွားတဲ့အခါမှာပုံစံမပြောင်းသွားဘူးလား။အဲ့လိုပြောင်းသွားတဲ့စိတ်ဓာတ်ကလေးတွေမိမိတို့ရဲ့စိတ်ရုပ်နဲ့တန်းတဲ့အချိန်မှာပေါ်လာပြီးဆိုလို့ရှိရင်တော့ခွင့်ပြုဖို့ကောင်းပါမလား။မကောင်းဘူး။တကယ်လို့ခွင့်ပြုလိုက်တယ်ဆိုရင်မိမိတို့ကမိမိတို့ရဲ့အကျိုးကိုဆောင်တဲ့ပုဂ္ဂိုလ်ကိုဟုတ်တော့ပဲနဲ့မိမိတို့ရဲ့အကျိုးမဲ့ကိုဆောင်တဲ့ပုဂ္ဂိုလ်ကိုဘဝကိုပြောင်းသွားမှာဖြစ်တယ်အဲ့တော့ကရုဏာတရားဟာနေကြတဲ့ပုဂ္ဂိုလ်ဒီအပေါ်မှာထားနိုင်တော်ညာလေးပဲအဲ့ဒီနေကြတဲ့ပုဂ္ဂိုလ်ဒူညီနေတဲ့ပုဂ္ဂိုလ်ဒီပင်လျင်ပုံစံပြောင်းပြီးမြင့်မားသွားတဲ့အခါမိမိတို့ဘက်ကလည်းဘ န္တာဟုဆိုတဲ့မုရိဒံတရားကိုမထားနိုင်ကြတဲ့ဣဒံမေဇရိယတရားကြီးထားနိုင်သွားကြတယ်ထားပြစ်သွားကြတယ်ဆိုတဲ့ပုဂ္ဂိုလ်တွေထဲမှာမိမိတို့မဘာသာကိုအလိုပါလေဒီမှာဖြစ်တဲ့ပုဂ္ဂိုလ်တွေဟာလည်းမိမိတို့ရဲ့သားသမီးတွေမြင်မှလာပြီဆိုတဲ့အခါကျရင်အင်မတန်မှမမတာကြဘူးလားသိမှန်းတာကြတယ်တူးတက်သွားပြီဆိုရင်မိမိတို့ကိုပြန်လည်ပြီးတော့တုံ့ပြန်ပြီးဖြစ်စေမတုံ့ပြန်ပြီးဖြစ်စေဟန်တာလိုက်တာငါသားလေးကြီးသွားနေပြီငါသမီးလေးကြီးသွားနေပြီပေါ့နော်အဲ့ဒီလိုသိတတ်မျိုးတွေနဲ့မိမိတို့မှာရှိတဲ့လေမိမိတို့ပုဂ္ဂိုလ်တယောက်နဲ့တယောက်နဲ့ဆန်းဆန်းသာသာနဲ့ညီညီညွတ်ညွတ်နဲ့စိတ်ချမ်းသာခြင်းကိုယ်ဤချမ်းသာခြင်းဆိုတဲ့ချမ်းသာခြင်းတွေနဲ့နေထိုင်နိုင်ဖို့ဆိုတာကမေတ္တာတရားလေးရှိဖို့လိုတယ်ကရုဏာတရားကိုထားဖို့လိုတယ်မုဒိတာတရားနဲ့သူတို့ရဲ့ကြီးပွားအောင်မြင်မှုတွေကိုဝမ်းပန်းတတာနဲ့ဖြစ်တဲ့နဲ့အချိန်မှာဝမ်းပန်းတတာဖြစ်တတ်တဲ့မုဒိတာတရားတွေပွားများဖို့လိုပါတယ်အဲ့လိုပွားများလိုက်လို့ဆိုရင်မိမိတို့ရဲ့စိတ်ဓာတ်တွေဟာတဖြည်းဖြည်းချင်းချက်လာကြမယ်မိမိတို့ဟာသူတစ်ပါးရဲ့ကောင်းမှုရောက်ဖြစ်ထွန်းလာတဲ့တို့တဲ့ကြောင်းလဲမှုတွေအပေါ်မှာဝမ်းသာမြေတဲ့စိတ်တွေဖြစ်နေတဲ့အတွက်မိမိတို့ဒီကံတွေကအကျိုးပေးကြပြီဆိုတဲ့အခါမုရိဒာရဲ့စန့်ကျင်ဘက်ဖြစ်တဲ့ဣဒာမေဇရိယတရားတွေဖြစ်ပေါ်နေတဲ့ပုဂ္ဂိုလ်တယောက်ရဲ့ယုံနံတန်တန်စင်မှာရှိနေတဲ့ဒီကံတွေကဘဝတစ်ခုမှာအကျိုးပေးကြပြီဆိုလို့ရှိရင်အချွေယံနေပါခြင်းဆိုတဲ့အကျိုးတရားကိုရရှိနိုင်ဆိုရင်ဒီတစ်ပါးရဲ့ဇီဝချမ်းသာမှုမှာဣဒ္ဓမေဇရိယဖြစ်တယ်ဆိုတာကမိမိရဲ့အကျိုးစီးပွားကိုဖြတ်သိမ်းရလို့တဲ့ပုဂ္ဂိုလ်လို့မပြောနိုင်ဘူးနော်ပြောနိုင်တယ်ဒါဆိုရင်ဣဒ္ဓမေဇရိယတရားတွေမင်းမျိုးကိုကောင်းပါ့မလားမကောင်းဘူးဒီဣဒ္ဓမေဇရိယတရားတွေကမိမိတို့ဘဝရလာကလေးကယုံနံတန်တန်အစင်မှာကပ်ပါလာတဲ့အတွက်ကြောင့်ကပ်ပါလာတာလဲရှိကြပါသေးတော့ဒါတွေကိုမိမိတို့ကကပ်ပါလာပြီလို့သိပြီးတော့မိမိတို့နဲ့အတူတကွရှိနေကြတဲ့အရာတွေငုံရှိုးနေတဲ့အရာတွေလို့သိပြီးတော့ဖြစ်ပေါ်ခွင့်ဆိုတာရှိနေတယ်လို့လည်းနားလည်ပြီးပါဖြစ်ပေါ်လာတဲ့အခါမှာဣဒ္ဓမေဇရိယတရားတွေကငါ့ကိုခြေလေကြနေတဲ့သဘောပေါက်ဖို့တော့မျိုးရင်းအဲ့ဒီဣဒ္ဓမေဇရိယတရားတွေကငါလို့စုတ်ကန်မိရင်တော့မဖြစ်သားမင်းကြည့်ထွားလာပြီ။ဣဒ္ဓမေဇရိယတရားနဲ့တုံ့ပြန်ပြောဆိုမှုလေးတွေဟာဘောင်းဝင်းကျင်တစ်ခွင်မှာမိမတန်မှအကျဉ်းဟန်သွားမှာဖြစ်ပါတယ်။ဒါဆိုရင်မိမိရဲ့အကျိုးစီးပွားကိုမိမိကရုပ်လျော့အောင်မိမိရဲ့အကျိုးစီးပွားပျက်စီးသွားအောင်လုပ်လိုက်တဲ့အတွက်ဒီဘဝရရှိခြင်းဆိုတဲ့အရာနဲ့အတူပါလာတဲ့ဒီတိနေတာတရားစိုးတွေရဲ့ကျွန်ပြုတ်မှုဆိုမိမိတို့ကခံရတဲ့အတွက်ကြောင့်မိမိတို့ဟာအနိတ္တာရမဲ့တဲ့ခန္ဓာကိုယ်တွေကလည်းအနိတ္တာရရှိတဲ့တရားတွေကိုထုတ်ယူမယ်ဆိုတဲ့အသိဉာဏ်ရှိချင်းမှအသိဉာဏ်မဲ့တဲ့မဲ့မရောက်သားဘူးလားရောက်သားတယ်ဒီဘဝရရှိတာဒီခန္ဓာကြီးရရှိတာအနိတ္တာရရှိတယ်လားဘာမှမရှိဘူးနေ့စဉ်နေ့စဉ်ဘာလုပ်နေရလဲအမြဲတမ်းတန်ရှင်းရင်လုပ်ပြီးနေကြတယ်မနေ့နေ့အရာသားလို့သွားမတိုက်တဲ့နေရင်ကိုယ့်အကူတော့နေလို့ရပါရဲ့လားဘယ်သူနေခြင်းလဲဘယ်သူမှမနေခြင်းရင်မချိုးပဲထားရင်ပါဖြစ်မှာဒုက္ခတွေများလို့မယ်ဟုတ်တယ်မလားဒါဆိုရင်အနှစ်သာရရှိတာရေချိုးပေးခြင်းသွားတိုက်ပေးခြင်းမွေးနှံတာတွေသုံးပေးခြင်းဆိုတာကမိမိတို့ခန္ဓာကိုယ်ကြီးကိုဒုက္ခခန္ဓာကိုယ်ကြီးအမှန်မသိအောင်ဟန်ဆောင်ပေးနေရတာမဟုတ်ဘူးလားဒါဆိုဒုက္ခမှန်မသိအောင်ဟန်ဆောင်ပေးတဲ့ပုဂ္ဂိုလ်ဒီထဲမှာမိမိတို့ပါနေလားမပါအောင်ကြိုးစားနော်ဒုက္ခကိုဒုက္ခမှန်သိအောင်တော့ကြိုးစားဒါဆိုဘာဖြစ်သွားမလဲဒါကရုပ်ရဲ့သင်္ချာမှုရုပ်ရဲ့ရောရှားပွဲတင်စားမှုပါနောက်တစ်ခုရုပ်ထက်ပို့ပြီးတော့ရောရှားပွဲကောင်းတာကတော့နန္တရားတွေဒီနန္တရားတွေကသိပ်ပင်မွေးနေတဲ့အတွက်မြတ်စွာဘုရားတဏှာမှာဟောထားတယ်ရုပ်တရားတွေရဲ့ရောရှားဆက်စုပ်ပွဲသဘောတရားကသင်ရှားတဲ့အတွက်ကြောင့်သိနိုင်တယ်ဒါပေမဲ့နန္တရားတွေကအမတန်မှနုညံ့ပင်မွေးနေတဲ့အတွက်ကြောင့်မို့သူတို့ရဲ့သဘာဝကိုမသိနိုင်ကြဘူးဒါကြောင့်မို့တတ္တဝါတွေမိုက်နေကြတာဒါကြောင့်ရုပ်ရောက်တယ်ရောက်ကြောက်နံကြောင့်များရည်ရုပ်ကိုမှီပြီးတော့နံတရားတွေကဖြစ်နေတော့ရုပ်နဲ့တော့မကင်းဘူးပေါ့ဒါပေမဲ့ဒီနံတရားတွေကြောင့်မိမိတို့အဘယ်ပုံသွားတာမဟုတ်ဘူးလားဟုတ်တယ်နော်ဒါဆိုရင်ပြန်ကြည့်လိုက်ဣဒ္ဓမေဇရိယတရားတွေဖြစ်ထွန်းလာခြင်းကမိမိတို့ကနှိမ့်ဆက်ခံရတာမဟုတ်ဘူးလားဟုတ်တယ်ဒါဆိုလို့ရှိရင်မိမိတို့ကဒီဣဒ္ဓမေဇရိယတရားတွေကိုလက်တင်ခံလိုက်တယ်ဆိုတာကရုံရှာဆက်စုပ်ပွဲအရာတွေကိုမိမိတို့ကပွေပိုက်လိုက်တာလည်းမတူဘူးလားပွေပိုက်ပွင့်ပေးကြပါဦးမပြေးကြပါနဲ့တော့နော်မတိခင်မှာလွတ်ခဲ့တာလေတော့ရှိပါစေတော့တိလာပြီးတဲ့နောက်မှာအင်မတန်ရောရှားပွဲကောင်းနေတဲ့ဒီအကုသို့နန္တရားတွေကိုမိမိတို့က တဇရတဇနေတဲ့နေသွားအောင်တဇရတဇကင်းတဲ့ကင်းသွားအောင်နောက်ဆုံးပိတ်မှာချုပ်ငင်းသွားအောင်ကြိုးစားဖို့ဟာဆင့်ညွတ်ခိုင်းဆိုင်မှုတွေကိုကြိုးစားလောကကြီးမှာကုသိုလ်တရားတွေတိုးပွားဖို့အစားဒီညွန်ချာဆက်စုပ်ပဲကောင်းနေတဲ့အကုသိုလ်ကိလေသာတွေကထုံးနဲ့နေကြတဲ့အတွက်ကြောင့်ရရှိလာတဲ့ဘဝလေးဟာတန်ဖိုးမဲ့တဲ့ဘဝဖြစ်ကိုကြောင်းကြောင်းသွားကြတယ်တန်ဖိုးရှိတဲ့ဘဝကိုပြုစုပြောထောင်နိုင်ပါလေနဲ့ဒီကိလေသာတရားစိုးတွေရဲ့ခြေလှယ်မှုကြောင့်တန်ဖိုးမဲ့တဲ့ဘဝကိုမိမိတို့ကူးပြောင်းသွားကြမယ်အခြေမျိုးကိုခွင့်ပေးမယ်ဆိုရင်တော့မိမိတို့ဟာဒူလိမာပညာရှိဖြစ်မှာလူမိုက်တွေဖြစ်မှာဟုတ်ပြီဒူလိမာပညာရှိဖြစ်အောင်ကြိုးစားကြမယ်လို့ပြင်ကြတော့ဒါလည်းသဘောပေါက်တယ်နော်ဒါဆိုရင်မေတ္တာကရုဏာမုဒိတာဆိုတဲ့အပိုင်းကိုအရင်ကြောစားလိုက်ပြီမေတ္တာထားတော့ညာလေမေတ္တာတရားကိုနားမလည်ကရုဏာသွားပြီပါမိမိမေတ္တာထားတယ်နော်မေတ္တာထားလို့တစ်ဖက်သားမှာအောင်မြင်သွားပြီဆိုတဲ့အခါမှာမိမိကြောက်သူဖြစ်ထွန်းသွားတယ်ဆိုတဲ့အတွက်ကြောင့်ဝမ်းသာရမယ်အစားမိမိအကျိုးဆောင်တဲ့အချိန်တုန်းကတော့ဒီပုဂ္ဂိုလ်ရဲ့အကျိုးကိုတကယ်ဆောင်ခြင်းနဲ့စိတ်ဓာတ်နဲ့လုပ်နေတာဒါပေမဲ့တစ်ဖက်ကပုဂ္ဂိုလ်ကတကယ်ကြီးပွားသွားပြီဆိုတဲ့အခါမှာမိမိပြိုးထောင်လို့ဖြစ်ပေါ်လာတဲ့ပုဂ္ဂိုလ်ရဲ့ကြီးပွားမှုကိုတောင်မှတစ်ဖက်သူကတကယ်လို့တုံ့ပြန်မှုမရှိဘူးကျေးဇူးတရားကိုနားမလည်တဲ့ပုံစံတွေတွေ့လာခင်ဘာဖြစ်သွားလဲမုဒိတာမပွားနိုင်တော့ဘူးဒါဆိုရင်မိမိအကျိုးဆောင်တဲ့ပုဂ္ဂိုလ်တယောက်ပေါ်မှာတောင်မှမိမိရဲ့စိတ်ကဖောက်ပြန်မပြောင်းလဲတော့ဘူးလားဒါဆိုလို့ရှိရင်ပြန်ကြည့်ကြည့်လိုက်အင်မတန်ရွှေရှာဆက်စုပ်ပွဲကောင်းတဲ့နန္တရားတွေမိမိတို့ရရှိထားတာမဟုတ်ဘူးလားဘာများဒီဟာကြီးကိုသွားကြည့်တော့ပွိပိုင်ထားဖို့ကောင်းတယ်အာမမကောင်းပြတ်တော့အောင်လာလို့မကောင်းဘူးနော်။ဟုတ်ပြီ။ဒါဆိုလို့ရှိရင်မေတ္တာဆိုတဲ့တရားနောက်မှာကရုဏာတရားတွေပွားများနေအောင်လေ့ကျင့်ပြီးပါ။မိမိတို့ရဲ့စိတ်မှာအငြင်းကြီးတွေဖြစ်ပေါ်လာပြီးဆိုအငြင်းကြီးတွေဖြစ်နေပြီဆိုတာသိပြီးပါ။မုဒိတာပွားမယ်နေရာမှာအိတာမေဇိယံတရားတွေဝင်လာပြီးဆိုရင်လည်းငါတို့ရဲ့စိတ်ဒီမှာအငြင်းကြီးတွေဆွန့်ထင်းပြီးပြနေပါပေါ့လား။ဒီအငြင်းကြီးတွေကိုမိမိတို့ကဖယ်ရှင်းဖြစ်ဖို့ကြိုးစားရမယ်။ဖယ်ရှင်းမှုဆိုလို့ရှိရင်မိမိတို့ရဲ့အကုသိုလ်ကံတွေကတိုးပွားလာပြီးတော့မကောင်းတဲ့အကျိုးတွေကိုပြန်ကြမှာဖြစ်ပါတယ်နော်ကဲဟုတ်ပြီမေတ္တာလည်းထားနိုင်ပါပြီကရုဏာလည်းပွားနိုင်ပါပြီမုဒိတာတွေလည်းပွားနိုင်ပြီမိမိအကျိုးဆောင်လို့တဲ့အတွက်အကျိုးဆောင်ပြီးတော့လုပ်နေတဲ့လုပ်ငန်းရပ်တွေပုဂ္ဂိုလ်တူမိမိကအကျိုးဆောင်နေတယ်ဖွဲ့စည်းတစ်ခုခုမှာမိမိကအကျိုးဆောင်နေတယ်ဒီဖွဲ့စည်းအောင်မြင်နေတဲ့အချိန်တော့မိမိကမတမ်းမဝမ်းသာနေတယ်မုဒိတာတွေပွားနေတယ်ဒီပုဂ္ဂိုလ်ဒီဖွဲ့စည်းတွေကရည်ချင်းတွေမပြည့်ဝသေးဘူးသူတို့မှာအားနည်းတဲ့တွေရှိနေကရုဏာတွေတော့ရှိနေတယ်ဒီပုဂ္ဂိုလ်တွေရဲ့တိုးတက်အောင်မြင်မှုတွေကစိတ်ယုတ်ပျက်စီးသွားကြပြီဆိုရင်ဝမ်းနည်းမှုမဖြစ်ကြဘူးနော်ဖြစ်ကြပြီအဲ့လိုဝမ်းနည်းမှုတွေဖြစ်နေပြီဆိုရင်တော့မိမိတို့ရဲ့စိတ်တွေကရင့်ကျက်လာကြမှာမဟုတ်ဘူးဒေတော်မြတ်စွာဘုရားဘယ်လိုဖြစ်စေချင်လဲမေတ္တာထားပါဒါပေမဲ့ဥပိ္ပခာလေးနဲ့ဆံဆံထားပါမှာဖြစ်နိုင်တဲ့မေတ္တာဖြစ်တယ်ဥပိ္ပခာမချမ်းရံထားဘူးဆိုလို့ရှိရင်မိမိတို့ရဲ့မေတ္တာဟာအယောင်ဆောင်မေတ္တာမျိုးဖြစ်သွားဖြစ်တယ်ဥပိ္ပခာဆိုတာကကောင်းဆုံးတဲ့တိုင်ကိုစံစံခံနေတဲ့သဘောပါပဲမိမိမေတ္တာထားလိုက်တယ်တပည့်သူကမိမိကိုနားလည်သည်ဖြစ်စေနားမလည်သည်ဖြစ်စေတုံ့ပြန်သည်ဖြစ်စေမတုံ့ပြန်သည်ဖြစ်စေနားလည်ခြင်းကိုကောင်းခြင်းလို့ခေါ်တယ်နားမလည်ခြင်းကိုတော့မကောင်းခြင်းလို့ခေါ်တယ်တုံ့ပြန်ခြင်းကိုတော့ကောင်းခြင်းလို့ခေါ်တယ်မတုံ့ပြန်ခြင်းကိုတော့မကောင်းခြင်းကိုခေါ်တယ်။ဒါရီဟာလောကဓာတ်တရားတို့ပဲ။လောကလူသားတွေအားလုံးဟာကိလေသာတွေထိုးနှက်မှုကိုခံရတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်မို့မေတ္တာထားတဲ့ပုဂ္ဂိုလ်ရဲ့ကျေးဇူးတရားတွေကိုနားလည်ပင်မလည်းနားလည်ထားတာ။မိဘဆိုတဲ့ပုဂ္ဂိုလ်တွေကမေတ္တာကရုဏာမုဒိတာတွေလွန်စွာကြီးမားကြတော့လည်းပဲမိဘတွေရဲ့မေတ္တာကျေးဇူးတရားတွေကိုတကယ်နားလည်ပြီးတုံ့ပြန်တဲ့ပုဂ္ဂိုလ်တွေကလောကမှာသိမရှာဘူးလား။သိရှာတယ်အဲ့ဒီလိုပဲမိမိတို့ဟာအကျိုးဆောင်နေတဲ့နေရာမှာရှိနေတဲ့မေတ္တာကိုရှေ့ရှုပြီးလက်ခံထားပြီးအကျိုးဆောင်နေတဲ့ပုဂ္ဂိုလ်ကြီးဖြစ်နေကြတယ်ဆိုရင်မိမိတို့ဟာဥပိ္ပခာတရားကိုခံရထားဖို့လိုတယ်မိမိတို့ကလည်းဥပိ္ပခာတရားကိုခံရမထားဘူးဆိုလို့ရှိရင်ကောင်းဆိုးနဲ့တန်လောကဓာတ်ဆိုတဲ့လောကဓာတ်တရားတွေကိုရင်ဆိုင်လာရပြီဆိုတဲ့အခါမှာမိမိတို့မှာခံနိုင်ရင်ရှိကြမှာမဟုတ်ဘူးအဲ့ဒီအခါမှာမိမိတို့ရဲ့မေတ္တာတရားတွေကပုံစံပြောင်းပြီးတော့ကုသိုလ်တရားဘက်ကနေအကုသိုလ်တရားဘက်ကပြောင်းပြီးတော့ဖြည့်ချင်းကျူးချင်းသွားကြပါဖြစ်ပါတယ်နော်မိဘတွေဟာလည်းပဲမိမိတို့ရဲ့သားသမီးတွေဟာမိမိတို့ကျူးစုဆောက်ရှောက်တော့ကြီးပြင်းလာကြတယ်လို့ဇွန်နိုင်တော်လေးပေါ့နော်သူတို့ဘက်ကကျေးဇူးတကယ်လို့များလားမလဲတုံ့ပြန်မှုမရှိခဲ့ကြဘူးဆိုရင်တော့ တတဝါဒီဟာကံတာလင်ကိုပဲဥစ္စာရှိကြတာပဲဆိုပြီးတော့ဥပိ္ပခထားတဲ့အချိန်မှာဥပိ္ပခတရားကိုထားပြီးတော့မိမိတို့ရဲ့ကုသိုလ်စိတ်ကလေးတွေမရွှတ်လျော့သွားအောင်ထိန်းသိမ်းပေးပါမိမိတို့ကျိုးဆောင်နေတဲ့ပုဂ္ဂိုလ်များကလည်းပဲပုဂ္ဂိုလ်တယောက်ကိုကျိုးဆောင်လိုက်ပြီဆိုတဲ့အခါမှာသူ့ဘက်ကတုံ့ပြန်မှုတွေတကယ်လို့များမရခဲ့ဘူးဆိုတဲ့အခါကျတော့ဘာမှမလုပ်ကြဘူးဥပိ္ပခကထားလိုက်ပါဥပိ္ပခဆိုတဲ့သဘောကဘလုံးကြီးလက်တွေရှုလိုက်တဲ့သဘောမျိုးကိုတော့မပြောပါဘူးနော်ပုဂ္ဂိုလ်တယောက်ကိုကိုကအကျိုးဆောင်တယ်ဒီပုဂ္ဂိုလ်ကမိမိအကျိုးဆောင်မှုကိုလက်မခံနိုင်တဲ့ပုဂ္ဂိုလ်ဖြစ်နေတယ်ဆိုရင်ဥပိ္ပခပြုပြီးကိုလှုပ်ရှားရှိတာကိုစင်တာလုပ်ပြီးရှောက်ပြီးလုပ်နေလိုက်အချိန်တန်ပြီးတစ်ချိန်မှပြန်လဲတွေ့ဆုံကြတယ်ဒီပုဂ္ဂိုလ်မိမိအကျိုးဆောင်တဲ့အကျိုးဆောင်မှုကိုလက်ခံနိုင်တဲ့အတိုင်းအတာရှိနေပြီလားကျန်လဲသုံးသပ်ဖို့တော့လိုတယ်အဲ့ဒီချိန်ကျရင်တကယ်လို့ကျိုးဆောင်ခွင့်ရအောင်မယ်ဆိုရင်ပြန်နေပြီးတော့စောင်းနိုင်တဲ့မေတ္တာမျိုးကိုတော့အကျဉ်းမေတ္တာလို့ခေါ်ပါတယ်။ဒီပုဂ္ဂိုလ်ကမိမိရဲ့ကျိုးဆောင်မှုကိုလက်မခံတဲ့အတွက်ကြောင့်မို့မိမိကမုန်းတီးသွားပြီးနောက်တစ်ခါဘယ်တော့မှကျိုးမဆောင်တော့ဘူးဆိုလို့ရှိရင်အဲ့ဒီမေတ္တာကဘာပဲလဲ။အကြောင်းဆောင်မေတ္တာပဲ။ဒါဖြစ်နိုင်တဲ့မေတ္တာမျိုးတော့ဘူးနော်။ဥပိ္ပခမပါတဲ့မေတ္တာဖြစ်တဲ့အတွက်အတုံးလက်ကိုလိုလားနေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့ရောဂရံဒီရဲ့တိုက်ခိုက်မှုကိုခံနိုင်တဲ့မေတ္တာမျိုးလည်းမဟုတ်ပါဘူး။မိမိတို့ရဲ့ကုသိုလ်တရားတွေစတဲ့တပူတိုးပွားပြီးလာဖို့ရတဲ့မဖြစ်နိုင်တဲ့မေတ္တာမျိုးသာဖြစ်တဲ့အတွက်အဲ့လိုမေတ္တာမျိုးနဲ့လောကမှာမနေထိုင်ဖို့လိုပါတယ်။ဒီပါဖြစ်တဲ့ပုဂ္ဂိုလ်ကြီးသာသမီတွေနဲ့ပတ်သက်ပြီးတော့လွန်စွာခံစားကြတာ။အဲ့တော့ခံစားရတဲ့ဆိုတာကလည်းပဲမိမတို့ရဲ့မေတ္တာမရာကနေနေစားတဲ့အတွက်ကြောင့်ပဲ။မိမိတို့ဘက်ကလည်းမေတ္တာထားတဲ့နာလေးတွေထားပါ၊ကရုဏာထားတဲ့အရာလေးတွေထားပါ။ဝိရိဒါပွားတဲ့အရာလေးတွေပွားပြီးတော့ဥပိ္ပခပြုတင်တဲ့အခါတိုင်းပြုပြီးတော့တကယ်လို့မိမိတို့ဘက်ကဘယ်တော့ဒီဥပိ္ပခပြုရမလဲမိမိတို့ဒီဘဝရရှိခြင်းဟာသာသမီတွေကိုပြုစုပြောထောင်ဖို့ရရှိလာတဲ့ပုံစံတွေလို့ဖြစ်နေကြတယ်ဒီဘဝတွေကိုကြည့်လိုက်တဲ့အခါမှာမိမိတို့အသက်ရည်တွေကြည့်လာကြပြီတသက်လုံးသူတို့အတွက်ကိုတောက်လျှောက်သူလာခဲ့ကြပြီသူတို့အတွက်ကိုလှုပ်ခဲ့ကြပြီမိမိအတွက်လှုပ်ခဲ့တာတခုမှမပါဘူးဒါကြောင့်မို့အဲ့ဒီအချိန်မှာမိမိတို့ကသူတို့ကောင်းကြီးဖြစ်စေမကောင်းကြီးဖြစ်စေဘာလို့ရမလဲသူတို့နဲ့ပတ်သက်ပြီးကြောင်းကြမှုမပြုတော့ဘူးဥပိ္ပခတရားကိုလက်ကင်ထားပြီးတော့ဒုက္ခခတ်သိမ်းခြင်းချင်းရာဖြစ်တဲ့နိဗ္ဗာန်ဆိုတဲ့ဟူမာပကံကိုကုမြောက်ရောက်ရှိနေနိုင်တဲ့သီလသမာဓိပညာသိက္ခာသုံးရပ်ကိုရှင်းချင်ကြုတ်အထုတ်ဖို့ရတဲ့အတွက်ဥပိ္ပခပြုသင့်ရင်တော့ကျူကြပါလို့တော့ဥစဉ်ကတော့တိုက်တွန်းတယ်နော်ဒါမှမိဘတွေပါဖြစ်မလားအချိန်နဲ့အခါနဲ့အကျိုးဆောင်တတ်တဲ့ပုဂ္ဂိုလ်တွေဖြစ်နေမိမိအကျိုးတူတူပါအကျိုးကိုဆောင်တတ်တဲ့ပုဂ္ဂိုလ်တွေဖြစ်ပါလိမ့်မယ်တသက်လုံးဒီသာသမီတွေရဲ့အကျိုးကိုဆောင်ရင်းနဲ့မိမိတို့ကနေဝင်ခြင်းရောက်သွားမယ်ဆိုရင်မိမိတို့ဟာမိမိတို့ရဲ့အကျိုးကိုဆောင်တတ်တဲ့ပုဂ္ဂိုလ်တွေမဟုတ်ကြဘူးလို့ပြောရမှာဖြစ်တယ်။သာသမီတွေရဲ့အကျိုးကိုဆောင်ရင်းနဲ့မိမိတို့ရဲ့အကျိုးတွေကဘာမှမလုပ်နိုင်ဘဲနဲ့ဘဝနေဝင်ခြင်းကိုမိမိတို့ရောက်သွားကြတယ်ဆိုရင်ဘဝရရှိခြင်းရဲ့အနှစ်သာရကိုအရယူနိုင်လိုက်တဲ့ပုဂ္ဂိုလ်တွေလို့ပြောနိုင်တယ်လေ။ဘဝရရှိခြင်းရဲ့အနှစ်သာရကိုလက်တွေ့စัจจနာနာအသုံးချနိုင်လိုက်တဲ့ပုဂ္ဂိုလ်တွေမဟုတ်ဘူးလို့ပြောရမှာဖြစ်တယ်။ဒါကြောင့်မို့မိဘတွေကသာသမီတွေရဲ့အကျိုးကိုဆောင်နေကြတယ်လို့လူကြီးတွေကလည်းလူငယ်တွေရဲ့အကျိုးကိုဆောင်နေကြတယ်လို့သူတစ်ပါးရဲ့အကျိုးကိုဆောင်နေတဲ့စိတ်ထားတစ်ခုတည်းနဲ့မိမိတို့ဘဝကိုတကယ်အကျိုးရှိအောင်လို့လို့သင်ပြခြင်းတွေမရနိုင်ဘူးသူတစ်ပါးအကျိုးကိုလည်းဆောင်တယ်မိမိအကျိုးကိုလည်းဆောင်တယ်ဓမ္မလမ်းကြောင်းမှာရှောက်နေတဲ့ပုဂ္ဂိုလ်တွေကတော့သူတစ်ပါးအကျိုးကိုဆောင်နေတယ်ဆိုရင်လည်းမိမိအကျိုးကတော့ဆောင်ပြီးသားဖြစ်သွားပါတယ်အဲဒီလောကမှာရှိနေတဲ့အကျိုးဆောင်မှုတွေကတော့ဂါတယ်မှာလောဘဒေါသမောဟတွေကိုပံ့ပိုးပေးနေတဲ့အကျိုးဆောင်မှုတွေဖြစ်နေတဲ့အတွက်ကြောင့်မိမိရဲ့အကျိုးတွေကတစ်ခါတည်းဆွေယူသွားတဲ့သဘောရှိတယ်။ဒါကြောင့်မို့လောကမှာမေတ္တာတရားဆိုတဲ့အရာဟာအကျိုးကိုလိုလားခြင်းဖြစ်တဲ့အတွက်ကြောင့်ပဲအကျိုးဆောင်ခြင်းဆိုတဲ့အပိုင်းမှာလည်းပဲမိမိအကျိုးသူတစ်ပါးအကျိုးကိုပြည့်စုံနိုင်တဲ့အကျိုးဆောင်မှုမျိုးဖြစ်ဖို့သာလိုပါလေ။သူတစ်ပါးရဲ့အကျိုးကိုတကယ်ဆောင်နေတဲ့ပုဂ္ဂိုလ်တကယ်သာမှန်ပါသည်မိမိရဲ့အကျိုးဆောင်မှုဟာတပါးတည်းပြည့်စုံပြီးသားဖြစ်သွားတယ်သူတစ်ပါးရဲ့အကျိုးကိုမဆောင်နိုင်တဲ့ပုဂ္ဂိုလ်တွေဟာမိမိရဲ့အကျိုးမဲ့ကိုလည်းတပါးတည်းဆောင်ပြီးသားဖြစ်သွားတဲ့အတွက်ကြောင့်မိမိရဲ့အကျိုးဆောင်မှုသူတစ်ပါးရဲ့အကျိုးဆောင်မှုပြည့်ပြည့်စုံခြင်းဆိုတာကတကယ်ကိုဆောင်တတ်တဲ့အကျိုးဆောင်နိုင်တဲ့အကျိုးဆောင်တတ်တဲ့ပုဂ္ဂိုလ်တယောက်ဖြစ်ဖို့လိုတယ်အဲ့လိုအကျိုးဆောင်နိုင်ဖို့ဆိုတာကမေတ္တာနဲ့ခြံခြံထားဖို့လိုတဲ့အခါမှာခြံခြံဖို့လိုတယ်။ကရုဏာနဲ့ခြံခြံဖို့လိုတဲ့အခါမှာလည်းခြံခြံဖို့လိုတယ်။ဝိရိဒ၊ဥပိ္ပခတရားတွေနဲ့ခြံခြံဖို့လိုတဲ့အခါလည်းခြံခြံဖို့လိုတယ်။ အဲ့ဒီလိုဗမစုတရား၄ပါးလက်ကင်ထားပြီးတော့ဒီဗမစုတရား၄ပါးကိုအညီအညွတ်ထားပြီးတော့အကျိုးဆောင်သွားမယ်ဆိုရင်အကျိုးဆောင်ခြင်းတည်းဟူသောအကြောင်းကြောင့်ဥပိ္ပခာမထတတ်တဲ့အတွက်ဝန်းနေဒီကွဲရတဲ့အရာတွေဟာဥပိ္ပခာတရားထားနိုင်တဲ့အတွက်ကြောင့်မို့ဝန်းနေခြင်းတွေအများကြီးချက်နိုင်တတ်ကြဖြစ်တယ်ကြီးပွားလာတဲ့အခါမှာမေတ္တာမေတ္တရာတရားတွေဝင်မဲ့အစားဗုဒ္ဓတရားတရားကိုပွားများလိုက်တဲ့အတွက်ကြောင့်မိမိတို့မှာကုသိုလ်တရားတွေအကျိုးဆောင်နိုင်တဲ့ရည်ချင်းတွေပြည့်စုံလာလိမ့်မယ်ဘလို့ရည်ချင်းတွေလည်းမိမိသူတို့ဘာအကျိုးကိုဆောင်နေတဲ့ရည်ချင်းတွေဖြစ်လာလိမ့်မယ်သူတို့ကနေကြသွားပြီးဝန်းနေခြင်းဖြစ်နေအစားသူတို့ပေါ်မှာကရုဏာတရားတွေကိုပွားများလိုက်မယ်ဆိုရင်မိမိမှာလည်းကုသိုလ်တရားတွေတွေ့ပါမယ်တစ်သက်တူမှာလည်းကုသိုလ်တရားတွေတွေ့ပါလိမ့်မယ်ဒါကြောင့်မို့မေတ္တာဆိုတဲ့တရားကိုမိဘတွေလည်းပဲတိလေသာထင်ရှားရှိနေတဲ့အတွက်ကြောင့်မို့ဓမ္မကြီးနဲ့တူတဲ့ပုဂ္ဂိုလ်တွေလို့မြတ်စွာဘုရားရှင်ကပြောတော်ရားလေးပဲမိမိတို့ဟာပြည်နေသားရဲ့ထိုးနှက်မှုကိုခံရတဲ့အခါမှာမိမိတို့လည်းပဲမေတ္တာတရားတွေကရုဏာတရားတွေမုဒိတာတရားတွေဥပေက္ခတရားတွေကိုပုံစံမှန်မထားနိုင်တဲ့အတွက်ကြောင့်သာသမီတွေရဲ့အကျိုးရှိစေရေးကိုဆောင်ရာကနေအကျိုးမဲ့ဖြစ်သွားနိုင်တဲ့အထုံးကြီးတွေရှိနေတယ်လို့ပဲလူကြီးဖြစ်တဲ့ပုဂ္ဂိုလ်များဟာလည်းပဲဒါတို့တို့ရဲ့အကျိုးကိုဆောင်နေပါတယ်သူတို့ပေါ်မှာကရုဏာထားနေပါတယ်မုဒိတာပွားနေပါတယ်ဥပိ္ပခာထားနေပါလိမ့်လို့ပြောတော်များလည်းပဲကိလေသာတရားတွေကထိုးနှက်တဲ့အတွက်ထိုးနှက်တဲ့ဒဏ်ချက်ကိုခံရတဲ့အခါမှာဓမ္မစုတရား၄ပါးကိုလက်ခံထားပြီးတော့ပုံစံမှန်မပြုတ်နိုင်ကြတဲ့အတွက်ကြောင့်မို့မိမိတို့မှာလည်းပဲပုံစံပြောင်းပြီးတော့ပြုတ်ဖြစ်တဲ့အရာလေးတွေဟာဖြစ်ပေါ်လာကြတဲ့အတွက်ကြောင့်မေတ္တာတရားကိုတကယ်ပုံစံမှန်နဲ့အများအကျိုးမိမိအကျိုးကိုဆောင်နိုင်ရေးအတွက်ဓမ္မစုတရား၄ပါးလက်ခံထားပြီးတော့မိမိတို့ရဲ့အကျိုးအများရဲ့အကျိုးသာသမီတို့ရဲ့အကျိုးမိဘတို့ရဲ့အကျိုးမိဘတွေကသာသမီတွေရဲ့အကျိုးပေါ့လူကြီးတွေကလူငယ်တွေရဲ့အကျိုးလူငယ်တွေကလည်းလူကြီးတွေရဲ့အကျိုးသာသမီတွေကလည်းမိဘတွေရဲ့အကျိုးအပြန်အလှန်ပေါ့ဓမ္မစုတရား၄ပါးလက်ခံထားပြီးတော့လက်ဆောင်နိုင်ကြပါစေလို့ဒီနေ့တိုက်တွန်းရင်ဒီနေ့ဒီမှာပဲတရားဤတော်ချူစားသူ